Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဝါရှင်တန်မြို့တော် VOA American အတန်းကနေ2016ခုနှစ်ဩဂတ်စ်လ29ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေစတင်အတန်းလွှင့်နေပါခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပါ
မင်္ဂလာညချမ်းပါတော်တော်ရှင်များရှင်ဒီကနေ့ညဖက်သတင်းတွေကိုမှခွန်ညိုနဲ့ကျမနန်းကလာတို့ပြောပြပေးမှာပါဆီးရီးယားနိုင်ငံမှာ February လတုန်းကအပြည့်ရသဘောတူညီမှုရခဲ့ပြီးခဏတာငြိမ်းချမ်းမှုရခဲ့ပေမဲ့ခုတော့အခြေအနေတွေတိတ်ကိုဆိုးဝါးနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဓက္ကာမြို့အပြင်ဘက်ကစစ်သွေးကြွတွေခိုးအောင်းတဲ့နေရာတစ်ခုကိုဝင်စီးခဲ့ရမှာ Islamic စစ်သွေးကြွအနည်းဆုံး3ရောက်ကိုတုတ်တင်နိုင်ခဲ့တယ်လို့ရဲတွေကပြောပါတယ်မြောက်ကိုရီးယားနိုင်ငံကအခုနောက်ဆုံးဒုံးကျည်ပြစ်လွတ်လိုက်တဲ့လောက်ရကိုကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်နဲ့ရှုံချလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့နိုင်ငံတော်သမ္မတဦးထင်ကျော်ဟာဒီကနေ့ပဲအိန္ဒိယနိုင်ငံကိုထွက်ခွာသွားပြီဖြစ်ပါတယ
်ကျွန်တော်တို့ဒီတရုတ်နဲ့ဆက်ဆံရေးပြီးတဲ့အခါမှာအိန္ဒိယကိုလည်းပြစ်ထားလို့မရဘူးဆိုတော့သဘောမျိုးဆောင်နေဖြစ်ပါတယ်ဆိုတော့ကုန်သွယ်ရေးကိစ္စတွေဆွေးနွေးဖို့တွေရှိပါလိမ့်မယ
်သမ္မတဦးထင်ကျော်ရဲ့အိန္ဒိယနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာရေးလေလာသူဦးအောင်သူငယ်ပြောပြသွားတာဖြစ်ပါတယ်ပြည်သူကိုမကြခင်မှာနားဆင်ရမှာပါဒါအပြင်27ရာစုပင်လုံးညီလာခံနဲ့ပတ်သက်ပြီးတင်ပြထားတဲ့သတင်းအောက်မဆုအစည်းအဝေးအပအဝင်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာတစ်ခွင်အစည်းအဝေးနဲ့စနေညထိုင်ရည်လိုင်းအစည်းအဝေးတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကြောင့်နေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့အကြေညာပေးမှာဖြစ်ပါတယ်ဗျာ။
ဆီးရီးယားနိုင်ငံမှာ February လတုန်းကအပြည့်ရသဘောတူညီမှုရခဲ့ပြီးတဲ့နောက်ခဏတာငြိမ်းချမ်းမှုရခဲ့ပေမဲ့အခုဆီးရီးယားရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကတောက်ကြားနေမှာပြောပါရယ်။ဒါပေမဲ့အမေရိကန်နဲ့ရုရှားတို့ဟာပိုးပြီးရှေ့ရှေ့တည်တက်နိုင်မဲ့သဘောတူညီချက်အစ်တတခုရဖို့အရေးပုံမနှိမ့်ဆက်လာပြီလို့ဆိုပါရယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov နဲ့တွေ့ဆုံအပြီးမှာဝန်ကြီး Kerry ကအခုလိုပြောလိုက်တာပါ။နိုင်ငံခြားရေးဝန်ကြီးနှစ်ဦးဟာစစ်ရေးပူးပေါင်းဆောင်ရွက်နိုင်ရင်းနဲ့ဆီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုချေမှုန်းနိုင်ဖို့အချက်အလက်မျှဝေရေးအတွက်အပြေရှားဖို့ကြိုးစားနေကြပါတယ်။ February လတုန်းကရခဲ့တဲ့အပြစ်ရသဘောတူညီမှုနောက်ပိုင်းဆီးရီးယားမှာတည်ငြိမ်အေးချမ်းခဲ့ပေမဲ့လို့ဒီသဘောတူညီချက်ဟာမျှော်လင့်ထားသလိုမဟုတ်ပဲကျိုးပြတ်သွားချိန်မှာတော့တည်ငြိမ်မှုတွေပြောက်ကွက်ခဲ့ရတယ်လို့ဝန်ကြီး Kerry ကပြောပါတယ်။ဆီးရီးယားပြည်တွင်းစစ်အပြေရှားရေးမှာစစ်ရေးနဲ့မပြေရှင်းနိုင်ကြောင်းနှစ်ဖက်သဘောတူညီမှုရခဲ့ကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်အတွေ့အတွင်းဆွေးနွေးမှုတွေဟာမျှတပြီးအပြုသဘောဆောင်တယ်လို့ပြောပါရယ်အဖွဲ့ရေကြားနှစ်နဲ့ရှင်းရှင်းမယုံမကြည်ဖြစ်နေတာတွေကြော်လွားနိုင်ဖို့ကြံနေတဲ့ဤပညာပိုင်းဆိုင်ရာပြဿနာတွေကိုလာမယ့်ရက်အနေငယ်တွင်မှာပဲပြည့်လည်အောင်ဆောင်ရွက်နေတယ်လို့လည်းဆိုပါရယ်နိုင်ငံရေးအဖြေမရှာဘဲနဲ့တော့တိုက်ခိုက်နေမှုတွေအဆုံးသတ်မှာမဟုတ်ပဲနိုင်ငံရေးအဖြေရှာမှုကသာဆီးရီးယားပြည်သူတွေရတဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့ပုံမှန်အနေထားကိုရောက်နိုင်တဲ့တခုတည်းသောနည်းလမ်းဖြစ်တယ်လို့လည်းဝန်ကြီး Kerry ကပြောပါရယ်
ဗြိတိန်နိုင်ငံကဥရောပသမဂ္ဂ EU ကနေထွက်ဖို့တရားဝင်လုပ်ငန်းတွေမစခင်ဒီကိစ္စကိုလွှတ်တော်မှာထပ်ပြီးဆွေးနွေးမဲ့ခွဲဖို့ဗြိတိန်ဝန်ကြီးချုပ်သရီဆာမေကလှုပ်ဆောင်မှာမဟုတ်ဘူးလို့ဒီ Daily Telegraph သတင်းစာမှာစနေနေ့ကရေးသားထားပါတယ်။သတင်းရင်းမြစ်ကိုတော့အတိအကျဖော်ပြမထားပါဘူး။လွှတ်တော်တွေကစန့်ကျင်ဘက်တွေကိုဒီအရေးနှောက်နှေးအောင်လုပ်ဖို့ဝန်ကြီးချုပ်မေကအခွင့်အရေးပေးမှာမဟုတ်ကြောင်းနဲ့ဝန်ကြီးချုပ်တယောက်အနေနဲ့လွှတ်တော်ရဲ့မဲမပါပဲဗြိတိန်ထွက်ခွာရေးကိုစတင်လှုပ်ဆောင်ခွင့်ရှိကြောင်းဥပဒေအကျိုးဆောင်တွေရဲ့အကြံပေးချက်တွေလည်းရယူထားပြီးဖြစ်တယ်လို့ Telegraph သတင်းစာမှာဖော်ပြခဲ့တာပါ။ဗြိတိန်လွှတ်တော်အမတ်650တဲ့ကအများစုကသူတို့ကိုသူတို့ Remainers EU နဲ့ဆက်လက်ပူးပေါင်းလုပ်သူတွေအဖြစ်ကြေညာထားပြီးပြီးခဲ့တဲ့လူထုစာနာခံယူပွဲမှာ EU ကနေထွက်ဖို့ရလတ်ထွက်ခဲ့ပေမဲ့ဒီရလတ်ဟာဥပဒေအဖြစ်အတီးလို့သတ်မှတ်မထားတာကြောင့်တကယ်တမ်းခွဲမထွက်ခင်မှာရွေးကောက်ခံလွတ်တော်အမတ်တွေကဒီမဲခွဲမှုကိုပြန်လဲသုံးသပ်ခွင့်ရှိတယ်လို့လည်းသူတို့ကပြောနေကြတာဖြစ်ပါတယ်။ EU ကနေဗြိတိန်နှုတ်ထွက်ဖို့ဇွန်လ23ရက်နေ့မှာလူမှုစန္ဒခံယူပွဲနဲ့ဆုံးဖြတ်ခဲ့တာပါ။အဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ပြီးရင်နှစ်နှစ်ကြာအချိန်ယူပြင်ဆင်ရမယ်ဆိုတဲ့ EU အဖွဲ့ရဲ့စီကံသတ်မှတ်ချက်အပိုက်50အတိုင်းပြင်ဆင်မှုတွေစတင်ရေးကိုတော့ဒီနှစ်ကုန်အထိတောင်းဆိုအောင်မှာမဟုတ်သေးဘူးလို့ဝန်ကြီးချုပ်မေကပြောထားပါတယ်။Telegraph သတင်းစာရဲ့ရေးသားမှုပေါ်ဝန်ကြီးချုပ်ရုံးကမှတ်ချက်ပေးသူမရှိသေးပါဘူး။အတိုက်ခံ Labour Party ရဲ့အကြီးအကျယ်အဖွဲ့ဝင်တွေကတော့ဒီကိစ္စမှာလွှတ်တော်အမတ်တွေကမဲခွဲဆုံးဖြတ်တာဒါမှမဟုတ်လဲဒုတိယအကြိမ်လူမှုစန္ဒခံယူပွဲပြန်ကျင်းပဖို့လိုတယ်လို့အကြံပြုထားပြီးနောက်ထပ်ရှေ့နေအကျိုးဆောင်အဖွဲ့တစ်ခုကလည်းဒီကိစ္စကြီးတစ်ခုလုံးအပေါ်ဥပဒေကြောင့်အရတရားဝင်ကန့်ကွက်ထားခဲ့ပြီးဖြစ်ပါတယ်။
ဇီကာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်ရန်ပုံငွေချပေးဖို့ Republican လွှတ်တော်အမတ်တွေကိုအမေရိကန်သမ္မတဘရက်အိုဘားမားကတိုက်တွန်းလိုက်ပါတယ်။ဇီကာပိုးတိုက်ဖျက်ရေးအတွက်လိုအပ်နေတဲ့အရေးပေါ်ရန်ပုံငွေချပေးဖို့ဆိုပြီးလွန်ခဲ့တဲ့6လကျော်ကတည်းကတောင်းဆိုခဲ့ပေမဲ့လွှတ်တော်အမတ်တွေကရန်ပုံငွေပေးဖို့ညှဉ်းဆန်းခဲ့တယ်လို့သူရဲ့အပတ်စဉ်မိန့်ခွန်းထဲမှာအိုဘားမားကထည့်သွင်းပြောဆိုသွားပါတယ်။ဒါကြောင့်လဲ Ebola ကင်ဆာနဲ့တခြားရောဂါတိုက်ဖျက်ရေးအတွက်သတ်မှတ်ထားတဲ့ရန်ပုံငွေတွေကိုတုံ့ဆွဲဖို့ဖြစ်လာရတယ်လို့သမ္မတကပြောပါတယ်။ဒါဟာရည်ရွယ်ချက်နဲ့အပြည့်မဟုတ်သလိုလွှတ်တော်အမတ်တွေဟာသတင်း9ပတ်တိုင်းတိုင်းလွှတ်တော်ရနာထားပြီးတော့အမေရိကန်တွေဇီကာဗိုင်းရပ်စ်ပိုးကင်းစင်ရေးအတွက်ဘာမှမလုပ်ဘဲနေနေကြတယ်ဆိုပြီးတော့အိုဘားမားကပြောပါတယ် Republican လွှတ်တော်အမတ်တွေဟာဇီကာပိုးကိုချိန်ချောက်မှုအဖြစ်မြင်ပြီးတော့အလုတ်သမားနဲ့အစိုးရရုံးပိတ်ရက်ပြီး Washington ကိုပြန်ရောက်ကြတာနဲ့ပထမဆုံးလိုအပ်မဲ့ကိစ္စအဖြစ်လုပ်တင်တယ်လို့အိုဘားမားကဆိုပါတယ် American အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကဇီကာဗိုင်းရပ်စ်စံသတ်ရေးအတွက်လူထားတဲ့သွေးတွေကိုစစ်ဆေးမှုလမ်းညွှန်ချက်တွေကိုတောက်ကြနေကကြဲကြဲပြန့်ပြန့်တတ်မှတ်လိုက်ပါတယ်ဒီသွေးတွေကိုအသုံးမပြုခင်ဇီကာပိုးကူးစက်ခံရခြင်းရှိမရှိအရင်စစ်ဆေးတင်တယ်လို့ဆိုပါရယ်ဇီကာပိုးကိုတောင်အမေရိကတိုက်အလဲပိုင်းနဲ့ကရေဘီယံကျွန်းတွေမှာတွေ့ခဲ့ရပေမဲ့အမေရိကန်မှာကူးစက်ခံရသူ2500ကျော်ဟာပြပခီးကနေကူးစက်ခံခဲ့ရပုံရတယ်လို့ဆိုပါရယ်ယောဂါပိုးကူးစက်ခံရသူ5ဦးထက်က4ဦးမှာယောဂါလက္ခဏာတွေမပြတာကြောင့်သွေးလူရှင်တွေယောဂါကူးစက်ခံရတာမသိကြတာမျိုးလည်းဖြစ်နိုင်တယ်လို့သွေးသွင်းရာကတစ်ဆင့်လဲဇီကာပိုးကူးစက်သွားနေတာဖြစ်ပါရယ်
အီတလီတနိုင်ငံလုံးဝမ်းနည်းပူဆွေးဝဲရနေ့စတင်တဲ့ဒီကနေ့စနေနေ့မှာငလင်တန်တဲ့အမက်ထရီချေမျိုးတဲ့အနောက်ခံခွေးတွေနဲ့အတူလိုက်လံရှာဖွေနေတဲ့ကုညီကယ်ဆယ်ရေးဝန်ထမ်းတွေကတော့ငလင်ဘေးတွေ့သူတစုံတစ်ယောက်ကိုနောက်ထပ်ရှာလို့မရခဲ့ကြသေးပါဘူး။အီတလီသမ္မတဆာဂျီယိုမက်ထရီယလာကဒီအမက်ထရီမျိုးကမြို့တော်ဝင်နဲ့အတူငလင်တန်တဲ့မြို့ရဲ့ပျက်စီးနေတဲ့အခြေအနေတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။သမ္မတကငလင်ကြောင့်ကွယ်လွန်သွားသူတွေရဲ့နိုင်ငံတော်ဇာပနအခမ်းအနားကိုလည်းတက်ရောက်ပါလိမ့်မယ်။အမတ်ထရီချေမျိုးဟာတမျိုးလုံးနှီးပါပျက်စီးသွားခဲ့ပြီးအခုလက်ရှိအခြေအနေမှာတော့မိသားစုကလာရောက်ပြီးအတီးပြုတ်မပေးနိုင်သေးတဲ့ကလေးတွေနဲ့မုန်းဖုတ်သမားတယောက်အပါအဝင်လူ15ယောက်ရဲ့အလောင်းတွေရှိနေပါတယ်။တောက်ကြနေတော့ကပြင်းအား 4.8 ရှိတဲ့နောက်ထပ်ငလင်ငယ်တစ်ခုလှုပ်ခဲ့တာကြောင့်ဆေးလွတ်ထားတဲ့ကယ်ဆယ်ရေးဝန်ထမ်းတွေဟာသမိုင်းဝင်အမတ်ထရီချေမျိုးအတွင်းကရှာဖွေရေးလုပ်ငန်းတွေကိုရပ်ဆိုင်ထားရပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအိမ်မြန်မာပိုင်းကနေစနေနေ့ညဖက်တင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားနိုင်ငံကအခုနောက်ဆုံးဒုံးကျည်ပြလုပ်လိုက်တဲ့လို့ရကိုကုလသမဂ္ဂလုံခြုံရေးကောင်စီကတညီတညွတ်ထဲရှုံချလိုက်ကြပါတယ်။ဒီလိုပြင်းထန်တဲ့ရှုံချချက်ကိုမြောက်ကိုရီးယားရဲ့အဓိကမဟာမိတ်တရုတ်နိုင်ငံကလည်းထောက်ခံထားတာပါ။မြောက်ကိုရီးယားအပေါ်အနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့သိတာထင်ရှားတဲ့နောက်ထပ်အရေးယူဆောင်ရွက်ချက်တွေလုပ်သွားမယ်လို့တောက်ကြနေနောက်ပိုင်းမှာထုတ်ပြန်လိုက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံရဲ့ကြေညာထက်ထဲမှာဖော်ပြထားပါတယ်။ဘလို့အရေးယူမှုမျိုးတွေလုပ်မလဲဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာဖော်ပြမထားပါဘူး။ဒေတာရင်တင်းမာမှုတွေတိုးလာနိုင်တယ်ဆိုရဲဆိုရင်မူကြောင့်ကနအူးမှာတရုတ်နိုင်ငံရဲ့သဘောတူညီမှုမရခဲ့ပေမဲ့တရုတ်နဲ့အချင်းချင်းဆွေးနွေးပြီးမှဒီကြေညာချက်ကိုအတည်ပြုလိုက်နိုင်တာပါ။မြောက်ကိုရီးယားနိုင်ငံဟာရင်းငုတ်တင်မောဒဇင်းပေါ်ကနေအင်္ဂါနေ့တုန်းကဂျပန်နိုင်ငံဖက်ကိုဒုံးကျည်ပြလုပ်ခဲ့တာပါ။ဒါဟာမြောက်ကိုရီးယားအတွက်ရေထဲကနေပထမဆုံးအအောင်မြင်မြင်ပြလုပ်လိုက်တာဖြစ်တယ်လို့ပြီးခဲ့တဲ့လတွေအတွင်းကုလသမဂ္ဂဆုံးဖြတ်ချက်ကိုအာခံပြီးမြောက်ကိုရီးယားကဆက်တိုက်လှုပ်ဆောင်နေတဲ့နောက်ဆုံးစမ်းသပ်ပြလုပ်မှုဖြစ်ပါတယ်။ဒါဟာခွင့်လွှတ်နိုင်စရာမရှိတဲ့အဆင်ချင်မဲ့တဲ့အပြုမှုဖြစ်ပြီးဂျပန်ရဲ့လုံခြုံရေးကိုချိန်ချောက်တဲ့လို့ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေးကပြောပါရယ်ကုလသမဂ္ဂနဲ့သူ့ရဲ့မဟာမိတ်တွေဟာမြောက်ကိုရီးယားရဲ့ဒုံးကျည်ဆက်တပ်ပြလို့မှုကိုကုလသမဂ္ဂရဲ့ဆုံးဖြတ်ပြဋ္ဌာန်းချက်ကိုချိုးပေါက်တယ်ဆိုပြီးလုံခြုံရေးကောင်စီမှဆွေးနွေးကြတာဟာဆိုးဝါးတဲ့ရန်စမှုဖြစ်တယ်လို့အပြစ်မဲ့သူကိုအပြစ်ရှိကြောင်းဆွဆွဲလိုက်တာမျိုးဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနအရာရှိချုံမင်တုတ်ကစနေနေ့မှာပြောပါရယ်
ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်အပြင်ဘက်က IS သွေးကြွတွေခိုအောင်နေတဲ့နေရာတစ်ခုကိုဝင်စီးခဲ့တာမှာစစ်သွေးကြွအနည်းဆုံး3ယောက်ကိုတုတ်တင်နိုင်ခဲ့ပါတယ်။တက္ကသိုလ်တောင်ပိုင်း15မိုင်ခွဲအကွာမှာရှိတဲ့ Narayan Ganji မြို့မှာတနာရီကြာရက်တပ်ဖွဲ့ဝင်တွေနဲ့ပြန်လည်ပစ်ခတ်ခဲ့ကြတာဖြစ်ပြီးစစ်သွေးကြွတွေရဲ့တိုက်စုံမှုကိုအကြီးတန်းရဲအရာရှိကအတည်ပြုထားပါတယ်။စစ်သွေးကြွတွေကလက်နက်မချပဲရက်တပ်ဖွဲ့ဝင်တွေကိုလက်ပစ်ပုံ5လုံးလောက်နဲ့ပစ်ခဲ့တယ်လို့ AK-22 Rifle တွေနဲ့လည်းပစ်ခတ်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်အမျိုးသားရက်တပ်ဖွဲ့အကြီးအကဲက AFP ကိုပြောပါရယ်သေဆုံးသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာမွေးဖွားတဲ့ကနေဒါနိုင်ငံသား6 drill လဲပါဝင်တဲ့အကြောင်းတာဝန်ကြားအရေးရာရှိတွေကပြောပါရယ်သူဟာဘင်္ဂလားဒေ့ရှ်မှာအဆိုးဆုံးတိုက်ခိုက်မှုဖြစ်တဲ့ရဲတပ်ဖွဲ့ဝင်2ယောက်နဲ့အတူနိုင်ငံသားသား18ယောက်အပါအဝင်ပြန်ပေးဆွဲထားတဲ့လူပေါင်း20ကိုတပ်ဖြတ်ခဲ့တဲ့တိုက်ခိုက်မှုကိုကြိုးကင်သူဖြစ်ယူဆကြပါရယ်
မလေးရှားဝင်းချုပ်ကိုဖမ်းဆီးပေးဖို့ဆိုပြီးចောင်းသားတက်ကြွလှောက်ရှားသူတွေမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာစနေနေ့ကစူဝေးဆန္ဒပြကြပါရယ်အမေရိကန်ပြည်ထောင်စုကစုံစမ်းစစ်ဆေးနေတဲ့မလေးရှားရင်းနှီးမြှုပ်နှံမှုဘဏ္ဍာငွေအရှုပ်ရှင်ကိစ္စမှာဝင်းချုပ်နာဂျီဘရာဇက်ပါဝင်ပတ်သက်နေတဲ့သဘောပြောဆိုထားတာပါရဲဌာနကတာမြင့်ချက်ကိုဆန့်ကျင်ပြီးတော့ကွာလာလမ်ပူးမြို့ကနေရာတစ်ခုမှာဝင်းချုပ်ရဲ့ကာတွန်းရုပ်ပုံတွေနဲ့ပိုစတာတွေကန်ဆောင်ထားတဲ့လူတစ်ထောင်ထက်မနည်းစနေနေ့ကစူဝေးခဲ့ကြတာပါဝင်းချုပ်နာဂျီတီထောင်ထားတဲ့မလေးရှားရင်းနှီးမြှုပ်နှံမှုဘဏ္ဍာငွေထဲကနေအမေရိကန်ဒေါ်လာ 3.5 ဘီလီယံထက်မနည်းပြီးခဲ့တဲ့လကအခုခံလိုက်ရတယ်လို့အမေရိကန်တရားရေးဌာနကပြောပါရယ်အမေရိကန်မှာအင်ချမ်းမီစတဲ့ယင်းနေမြုံနှံမှုတွေဝယ်ယူတဲ့ယာမှာအတုံးပြုတ်ခဲ့တယ်လို့ဆိုတဲ့ငွေ 3.3 ဘီလီယံကိုထိန်းချုပ်ထားဖို့အမေရိကန်တရားရေးဌာနကစတင်ဆောင်ရွက်နေပါပြီ
NASA အဖွဲ့ရဲ့ Juno အာကာသယာဉ်ဟာအာကာသထဲမှာ9နှစ်ကြာနေခဲ့ပြီးတဲ့နောက်ဂျာတာပရီဂျိုနဲ့အနီးကပ်ဆုံးကိုစနေနေ့ကရောက်သွားခဲ့ပါတယ် Juno အာကာသယာဉ်ဟာနေစွမ်းရင်စနစ်ထဲကအကြီးဆုံးဂျာတာပရီဂျိုကိုအနီးကပ်ဆုံးနေရာရောက်ရှိဖြတ်သန်းနေတာဖြစ်ပါတယ် Greenwich Standard ချိန် 12:52 မိနစ်အချိန်မှာ Juno အာကာသယာဉ်ဟာဂျာတာပရီဂျိုဘေးကတိမ်လုံးတွေရဲ့အထက် 4200 ကီလိုမီတာမိုင်အားဖြင့်မိုင်ပေါင်း 2600 ကျော်မှတနာရီကိုမိုင်ပေါင်း 13,000 နီးပါးအမြန်နှုန်းနဲ့အဲ့ဒီဂျိုရဲ့ရွေးရှားမှုနဲ့အညီရွေးရှားနေခဲ့တာဖြစ်ကြောင်း NASA ကပြောပါတယ် Juno အာကာသယာဉ်ဟာဂျာတာပရီဂျိုရဲ့ဂျိုဘက်လန်ဒဲကိုဇူလိုင်လ4ရက်နေ့ကတည်းကစတင်ဝင်ရောက်ခဲ့ပြီးဒါဟာပထမဆုံးအနေနဲ့အနည်းဆုံးနေရာကိုရောက်လာတာဖြစ်ပါတယ်အာကာသယာဉ်ပေါ်မှာပါတဲ့တိုင်းတဆန်းတက်ရေးကိရိယာတွေကိုပြစ်လွတ်နိုင်ခဲ့ပြီးဖြစ်တယ်လို့NASA သိပ္ပံပညာရှင်တွေကအထူးစိတ်လှုပ်ရှားနေကြပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကြီးညာပြီးသွားခဲ့တာဖြစ်ပါတယ် VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို VOE ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ www.burmese.voenews.com ဆိုတဲ့စာမျက်နှာနဲ့ကျွန်တော်တို့ရဲ့ VOE Facebook စာမျက်နှာတွေကနေလည်းပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့မြန်မာသမ္မတရဲ့အိန္ဒိယနိုင်ငံခီးစဉ်အကြောင်းကိုပြောပြခြင်းပါတယ်မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီအစိုးရတက်လာခဲ့ပြီးတဲ့နောက်သမ္မတသစ်ရဲ့အိန္ဒိယနိုင်ငံကိုပထမဆုံးခီးစဉ်အဖြစ်သမ္မတဦးထင်ကျော်ဟာမြန်မာနိုင်ငံကနေအိန္ဒိယနိုင်ငံကိုဒီကနေ့စတင်ထွက်ခွာသွားပြီဖြစ်ပါတယ်အိန္ဒိယသမ္မတဘရနက်မူဂါဂျီရဲ့ဖိတ်ကြားချက်နဲ့စီးပွားရေးကုံသွေးရေးနဲ့နယ်စပ်လုံခြုံရေးတွေကိုအဓိကဆွေးနွေးမဲ့မြန်မာသမ္မတရဲ့အိန္ဒိယနိုင်ငံခီးစဉ်ဟာ၄ရက်ကြာမြင့်မှာဖြစ်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါနိုင်ငံတော်သမ္မတဦးထင်ကျော်နဲ့သမ္မတကတော်ဒေါ်စုစုလွင်တို့ဦးဆောင်တဲ့မြန်မာချစ်ကြည်ရေးကိုယ်စားလှယ်ဖွဲ့ဟာအိန္ဒိယနိုင်ငံသမ္မတပရနက်မူကာဂျီရဲ့ဖိတ်ကြားချက်နဲ့ဒီကနေ့ဩဂုတ်လ28ရက်နေ့စနေနေ့မနက်9နာရီမှာနေပြည်တော်ကနေအိန္ဒိယနိုင်ငံကိုထွက်ခွာပြီးတော့ဒေသစံတော်ချိန်မနက်10နာရီမှာတော့ဘီဟားပြည်နယ်ခါယာမြို့ကိုရောက်ရှိသွားပြီးဖြစ်ပါတယ်။သမ္မတကိုအိန္ဒိယနိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးနဲ့ဘီဟားပြည်နယ်ခါယာခရိုင်အုပ်ချုပ်ရေးမှူးတို့ကခီးဥကြိုဆိုခဲ့ကြပါတယ်။နိုင်ငံတော်သမ္မတဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ထဲမှာသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတန်းစင်မောင်အလုသမာလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေနဲ့နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်တို့လိုက်ပါသွားကြတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ဟာသူ့ရဲ့၄ရက်တာခီးအစမှာပဲဗုဒ္ဓဂါယာကိုတွားရောက်ဖို့ရှိတယ်လို့သမ္မတရုံးပြောခွင့်ရဒုတိယညွှန်ကြားရေးမှူးချုပ်ဦးစောထေးက VOA မြန်မာပိုင်းကိုပြောပါတယ
်။တော်တော်ချင်းချင်းတော့အကြမ်းဖျင်းသိတာကတော့အခုကဗုဒ္ဓဂါယာအရင်သွားမယ်။ပြီးရင်မှ New Delhi State Visit သွားမယ်။အဲ့လိုသိရတာ။ဟုတ်အကြမ်းဖျင်းပါဝင်ကြီးတွေပါသွားတယ်ပဲအဲ့ဒါ30နှစ်စီ
ဒီကနေ့စနေနေ့မှာတော့သမ္မတဦးထင်ကျော်ဟာမဟာဘောဓိပင်ရှိရာဗုဒ္ဓဂါယာကိုတွားရောက်ပြီးရှီဟောင်းတုတေသနာပြတိုက်ကိုတွားဖို့ရှိတယ်လို့မနေ့ပြန်တနင်္ဂနွေနေ့မှာတော့တက်ရှ်မဟာရှိရာအာဂရာကိုတွားရောက်မှာဖြစ်ပါတယ်အိန္ဒိယသမ္မတပရနက်မူကာဂျီနဲ့လည်းတနင်္လာနေ့မှာတွေ့ဆုံမှုစီစဉ်ထားပါတယ်မြန်မာသမ္မတဦးထင်ကျော်ဟာတနင်္လာနေ့မှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးနိုင်ငံနားလည်မှုစာချုပ်တော်အများအပြားကိုလက်မှတ်ရေးထိုးရှိတယ်လို့လည်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်အတွင်းမှာတော့အိန္ဒိယမြန်မာနှစ်နိုင်ငံကြားစီးပွားရေးကုံသွဲရေးနယ်စပ်လုံခြုံရေးတွေကိုအဓိကထားဆွေးနွေးပြီး အိန္ဒိယမြန်မာနယ်စပ်ဒေသတွေအတွက်ကောင်းမွန်စွာစီမံခန့်ခွဲရေးကိုဦးစားပေးပြီးစီးပွားရေးကုန်သွယ်ရေးအပါအဝင်နှစ်နိုင်ငံဆက်ဆံရေးကိုတိုးမြှင့်လှုပ်ဆောင်မှုရှိတယ်လို့နှစ်နိုင်ငံအရေးလေ့လာသူတွေကသုံးသပ်ပါတယ်။မြန်မာနိုင်ငံရေးလေ့လာသူဦးအောင်သူငယ်ရဲ့အမြင်ကတော့
အဲကျွန်တော်မြင်လာတော့အိန္ဒိယကကျွန်တော်တို့နဲ့ဒီနယ်စပ်မှာသူတို့ဟိုဟိုက်ဝေးပေါ့နော်အဝေးပြေးကားလမ်းမကြီးဖောက်ဖို့စီမံကိန်းတွေပါလေရှိပါတယ်။ကျော်လာပြင်ဟိုတချို့ဒီသူတို့ကလည်းအိန္ဒိယဘက်ကနေပြီးတော့ဒီအရှိမျော်တဲ့မူဝါဒပေါ့နော်ကျွန်တော်တို့အရှိနိုင်ငံတွေနဲ့ဆက်ဆံရေးမူဝါဒရှိတဲ့ခါကျတော့ဟိုစီးပွားရေးသဘောအရဆိုလို့ရှိရင်ကျွန်တော်တို့တချို့အကျိုးအမြတ်တွေရှိနိုင်ပါတယ
်မြန်မာနိုင်ငံအနေနဲ့သူ့ရဲ့နိုင်ငံခြားရေးမူဝါဒတဲ့အတိုင်းအိန္ဒိယအင်အားကြီးနဲ့နိုင်ငံဖြစ်တဲ့တရုတ်အိန္ဒိယနိုင်ငံတို့နဲ့နိုင်ငံချင်းချစ်ချည်ရင်းနှီးမှုခိုင်မာအောင်တည်ဆောက်ဖို့ကြိုးစားနေတာဖြစ်တယ်ဆိုတာကိုလည်းဥအောင်သူငင်းကအခုလိုပြောပါတယ်
ဟိုကျွန်တော်တို့တရုတ်နဲ့အိန္ဒိယဆိုတာကဟိုအိန္ဒိယချင်းနိုင်ငံလည်းဖြစ်တယ်နောက်တစ်ခါအင်အားကြီးတဲ့နိုင်ငံတွေလည်းဖြစ်တယ်လေဆိုတော့အဲ့တော့ရေဘူးရပြောရင်တော့ကျွန်တော်တို့ဒီတရုတ်နဲ့ဆက်ဆံရေးပြီးတဲ့အခါမှာအိန္ဒိယကိုလည်းပြစ်ထားလို့မရဘူးဆိုတော့သဘောမျိုးဆောင်နေထင်ပါတယ်အဲ့တော့ခုနပြောတဲ့အတိုင်းပေါ့နော်ဆိုတော့ကုန်သွယ်ရေးကိစ္စတွေဆွေးနွေးဖို့တွေရှိပါလိမ့်မယ်နောက်တစ်ခါအိနယ်စပ်မှာကျတော့တချို့နာဂသဘုံကိစ္စမျိုးတွေကဒါတစ်ခါတလေလည်းဟိုသူတို့ဆွေးနွေးနေကြတဲ့ဟာမျိုးတွေရှိပါတယ်ဆိုတော့အဲ့ဒီကိစ္စတွေလည်းပါကောင်းပါမယ်လို့ထင်ပါတယ်
မြန်မာသမ္မတရဲ့အိန္ဒိယခီးစဉ်အတွင်းမှာမြန်မာနိုင်ငံကနေအိန္ဒိယအစိုးရကိုပုံကန်နေတဲ့လက်နက်ကိုင်တွေရဲ့အရေးကိုလည်းဦးစားပေးဆွေးနွေးဖို့ရှိပါတယ်ဆိုတာအိန္ဒိယနိုင်ငံနိုင်ငံသားရဲ့ဌာနကပြောဆိုထားပါတယ်။သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်မတိုင်ခင်လေးမှာပဲမြန်မာနိုင်ငံကိုအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဆုစမာစရာဂျက်တရက်တာခီးစဉ်ဖြစ်လာရောက်ခဲ့ပြီးတော့နိုင်ငံသားသမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့တွေ့ဆုံပြီးအိန္ဒိယမြန်မာနှစ်နိုင်ငံအရေးကိုဆွေးနွေးခဲ့ကြပါသေးတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာလည်းမကြခင်လတွေအတွင်မှာအိန္ဒိယမှာကျင်းပမဲ့ဘင်စတက်ထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနတာဝန်ရှိသူကပြောဆိုထားပါတယ်ရှင်။
မြန်မာသမ္မတဦးထင်ကျော်ရဲ့အိန္ဒိယနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့သတင်းနောက်မဆုစီစဉ်ကိုနားဆင်ရမှာပါ။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆယ်ရီ MCA စာချုပ်ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပါဝင်တက်ရောက်ခွင့်ရမယ့်27ရာစုပင်းလုံးညီလာခံကိုအခင်းအကျင်းအစ်စ်နဲ့လာမဲ့တပတ်ထဲမှာကျင်းပဖို့ရှိနေပါတယ်။ဒီညီလာခံဟာလက်ရှိအစိုးရတည်ရဲ့ငြိမ်းချမ်းရေးတကားစတင်ဖွင့်လှစ်လိုက်တဲ့သဘောဖြစ်ပေမဲ့ဒီနောက်ပိုင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကတော့ဆက်ပြီးတော့ရှိနေအောင်ပါ။မကြခင်ကျင်းပမယ့်27ရာစုပင်လုံးကြီးလာကန်အလားလာနဲ့ပတ်သက်လို့ VOA သတင်းတော့မမြင့်မြင့်ခိုင်ကသတင်းတော့မဆုအဖြစ်တင်ပြပေးထားပါတယ်ခင်ဗျာ
အန္တဒီအစိုးရတက်ဟာငင်းချင်းကြီးတကားကိုစတင်ဆွဲဖွင့်တဲ့အနေနဲ့လာမယ့်အပတ်ထဲမှာ27ရာစုပင်လုံးကြီးလာကန်ကျင်းပဖို့ရှိနေပါတယ်ဒီညီလာခံမှာတော့တနိုင်ငံလုံးအဖြစ်ခတ်ရစေးသဘောတူစာချုပ် NC ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းနောက်လက်နက်ကိုင်အဖွဲ့တွေပါပါဝင်တက်ရောက်ခွင့်ရမှာပါဒါဟာပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်လှုပ်ဆောင်ခဲ့တဲ့ငင်းချင်းလုပ်ငန်းစဉ်နဲ့ကွဲပြားတဲ့အစိုးရတစ်ရဲ့အခင်းချင်းဖြစ်ပါတယ်တိုင်းနောက်တွေဘက်ကတော့လက်ရှိအစိုးရတစ်လက်ထက်မှာနိုင်ငံကြီးအရာသဘောတူညီချက်တွေဟာပိုပြီးခိုင်မာမယ်လို့ယူဆကြသလိုဒွန်ဆန်းစုကြည်ဦးဆောင်တဲ့ငင်းချင်းလုပ်ငန်းစဉ်အပေါ်မှာလည်းယုံကြည်မှုပိုရှိကြပါတယ်
တမတော်ဆိုတာကတော့အရင်ကသူတို့ဟိုချမှတ်ထားတဲ့2008ဖွဲ့စည်းပုံကိုကာရမယ်ကာကွယ်ရမယ်ဆိုတော့အခြေခံမူကရှိနေတော့ဟိုဒေါန်ဆန်းစုကြည်အနေနဲ့ပေါ့လေဒါကိုဖျက်ချနိုင်ဖို့ကတမတော်နဲ့တော်တော်လေးကိုကြီးနိုင်နေရတဲ့အနေထားတမတော်ကလည်းကြည့်ရတာအရင်လိုတိတ်ပြီးတော့မှဟိုအမာကြီးနဲ့ရက်တီမှုတိတ်မရှိတော့ဘူးပေါ့နော်ကြီးနိုင်ဟိုအပြောင်းလဲလောက်လာတဲ့အနေထားတွေအထက်ရောက်ရှိပါတယ်ဒါဟုတ်တပြည်ပြင်းချင်းမို့လဲဒါကတော့ကြောင်းလဲသွားနိုင်မယ်လိတ်မယ်လို့တော့ယူကြည့်တယ်
။27ရာစုပင်လုံးညီလာခံအတွက်ရည်ရွယ်ပြီးဇူလိုင်လကုန်ပိုင်းလောက်ကတိုင်းနာရီအနေနဲ့မိုက်ဂျာရန်မှာအစည်းအဝေးတစ်ခုပြုလုပ်ခဲ့ပြီးဒီအစည်းအဝေးကနေဘုံတဘောတူညီချက်တော့မချမှတ်နိုင်ခဲ့ပါဘူး။ဒါပေမဲ့လည်းမိုက်ဂျာရန်အစည်းအဝေးဟာပြီးခဲ့တဲ့သမ္မတဦးသိန်းစိန်လက်ထက်မှာတော့ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေး NC စာချုပ်ကိုလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့လက်မှတ်မထိုးထားတဲ့အဖွဲ့တွေဆိုပြီးကွဲသွားရတာကနေတိုင်းနာလက်နက်ကိုင်အဖွဲ့တွေတပေါင်းတစ်စီးတည်းပြန်လည်တွေ့ဆုံပြစ်တာကတော့အမျက်လို့ဆိုနိုင်ပါတယ်။မကြာခင်ဩဂတ်လ31ရက်နေ့မှာစတင်ကျင်းပမယ့်27ရာစုပင်လုံးညီလာခံမှာပါဝင်တက်ရောက်မယ့်အဖွဲ့တွေအနေနဲ့စာရန်တင်တာအကြံပြုချက်ပေးတာမျိုးတွေကိုအချိန်အကန့်အသတ်နဲ့ပဲလှုံ့ဆော်ခွင့်ရမှာဖြစ်ပါတယ်။ဒါကြောင့်ဒီညီလာခံဟာအစိုးရသိရဲ့ရှေ့လျှောက်ငင်းချင်းလုပ်ငန်းစဉ်တွေမှာအားလုံးပါဝင်နိုင်အောင်လမ်းဖွင့်ပေးလိုက်တဲ့သဘောထားဖြစ်ပြီးအခုတချို့ညီလာခံတွေတင်ငင်းချင်းလုပ်ငန်းစဉ်တွေအဆုံးသတ်မှာမဟုတ်ပါဘူး။ရှေ့အပတ်ထဲကျင်းပမယ့်ညီလာခံဟာပထမအကြော့ဖြစ်ပြီးနောက်ထပ်6လဝင်းကျင်မှာဒုတိယအကြော့ထပ်မံကျင်းပအောင်မှာဖြစ်ပါတယ်။ဒါကြောင့်ငင်းချင်းရေးခီးကတော့ဆက်ရှိနေအောင်မှာပါ။ 27 ရာစုပင်လုံညီလာခံနဲ့ပတ်သက်လို့ဒေါ်စန်းစုကြည်ကတော့ပင်လုံစာချုပ်ကိုအခြေခံတာထက်ပင်လုံစိတ်ဓာတ်ကပိုပြီးအဓိကကျတယ်လို့ပြောဆိုထားတာရှိပါတယ်။ပထမဆုံးညီလာခံအဖွဲ့မှာတော့အများမျှော်လင့်ထားသလိုဖက်ဒရယ်ဖွဲ့စည်းပုံဆိုင်ရာကိစ္စတွေအထူးတော့ဆွေးနွေးနိုင်အောင်မှာမဟုတ်ပါဘူး။လက်ရှိအခြေအနေအရတော့27ရာစုပင်လုံညီလာခံကိုစတင်လိုက်ပြီးမှနိုင်ငံရေးမူပေါင်းကိုဆက်လက်ဆွေးနွေးပြီးနောက်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့ရှိပါတယ်။27ရာစုပင်လုံညီလာခံအခင်းကျင်းနဲ့ပတ်သက်လို့ပြည်တော်စုငင်းငင်းဆွေးနွေးမှုပူးတွဲကော်မတီ UPDJC မှပါဝင်တဲ့စိုင်းကြုံညွန့်ကအခုလိုပြောပါတယ်
။ညီလာခံကဟိုကနေကျော်10မိနစ်ပဲရမယ်ဆိုတော့သူကအဲတင်ပြမှုပိုင်းနဲ့ပတ်တိုက်ရင်တော့လုံလောက်မှုရှိမှာမဟုတ်ဘူး။ဘာလဲအပြန်လန်ဆွေးနွေးမှုလည်းမရှိဘူး။ဆုံးဖြတ်ချက်တွေလည်းရှိမှာမဟုတ်ဘူး။ဒါပေမဲ့တခြားရှုထောင့်ကနေပြန်စဉ်းစားတယ်ဆိုတော့ဖြင့်ဒါငင်းချမ်းရေကိုသွားမယ်ဆိုတဲ့အချိန်မှာလက်မမရေးထိုးသေးတဲ့တိုင်းနယ်လက်နက်ကိုင်တွေလည်းအများကြီးရှိတယ်။ဒါကသူတို့ကိုလည်းပါဝင်လာစေတယ်။သူတို့ပါဝင်လာအောင်လမ်းဖွင့်ပေးတယ်ဆိုတော့ရှုထောင့်ကနေပြန်ကြည့်မယ်ဆိုရင်တော့ဖြင့်ဒါကနှုတ်နှစ်ဖက်ညှိနှိုင်းဆွေးနွေးတဲ့ပုံစံပေါ့လေ။ဒါသူတို့လက်မထိုးချင်လာအောင်ဒါကအစိုးရအနေနဲ့ဆွဲဆောင်တဲ့သဘောလည်းဖြစ်တယ်လို့အဲ့လိုတော့စဉ်းစားတယ်ဆိုရင်တော့ဖြင့်ဒီညီလာခံအကျိုးမြတ်ရှိတယ်လို့ပြောနိုင်တယ်။ဟောလို့ပေါ့ဟိုဆွေးနွေးတဲ့ဖက်ကနေအကြောင်းအရာကိုမဆွေးနွေးနိုင်ပါဘူးအဲ့လိုမျိုးပြောတယ်ဆိုရင်တော့ဖြင့်ဒီဟာကမပြည့်စုံဘူးဆိုတဲ့အတိုင်းတော့ရောက်တာပါလေ
27ရာစုပင်လုံညီလာခံမတိုင်ခင်မှာမြန်မာစစ်တပ်အနေနဲ့ပြီးခဲ့တဲ့ရက်ပိုင်းကကချင်လွတ်လပ်ရေးတပ်မတော် KIA တပ်စခန်းတွေကိုရဟတ်ရင်နဲ့ထိုးစစ်ဆင်တာမျိုးတွေလက်နက်ကြီးနဲ့ပစ်တာတွေရှိခဲ့ပါတယ်ဒါဟာငင်းငင်းကြီးဆွေးနွေးပွဲတွေမတိုင်ခင်မှာမြန်မာစစ်တပ်ရဲ့လှုပ်လှိမ့်လှုပ်ထရှိတဲ့ကိစ္စလို့တောင်ဆိုနိုင်ပါတယ်ဒါနဲ့ပတ်သက်လို့စိုင်းကြောညွန့်ပြောပြတာကတော့
အခုဆိုရတက်လဲအားလုံးပါဝင်လာအောင်လှုပ်ဖို့ကြိုးစားနေတယ်။ငင်းချမ်းရင်းကိုလည်းဖော်ဆောင်မယ်ဆိုပြီးတော့တွတ်တွတ်ပြောနေတယ်ပထမဦးစားပေးအနေနဲ့လည်းရွေးချယ်ထားတယ်။ဟုတ်လဲငင်းချမ်းကိစ္စအောင်အဲ့တော့ဒီအစိုးရရဲ့ mechanism တစ်ခုဖြစ်တဲ့တပ်မတော်ဖက်ကနေပြီးတော့ဒီလိုထိုးစစ်တွေလိုက်ပြီးတော့ဆင်နေတာကဟောပေါ့တင့်တော်ရက်လားဟောနေတော့ဒါကဟောပေါ့တမယောကြထိတွေ့မှုဆိုရင်လည်းဒီနဲ့တော့ပြည့်ရတော့အောင်ဖြစ်တဲ့တလားပေါ့ဟောအောက်မှာကတမယောကြတစ်ခွက်နဲ့တစ်ခွက်ဟောထိလို့တွေ့လို့တိုက်တာခိုက်တာဆိုရင်တီတီမောမောဆိုရင်တော့ဒါကိစ္စမရှိပြီမဲ့တကယ်စစ်စေးပုံစံလိုမျိုးတမျိုးဆိုရင်တော့ဖြင့်ဒါကဟောငင်းချမ်းရဲ့တိဆောက်တဲ့ချိန်မှာမေးခွန်းတွေအများကြီးထွက်လာပါလိမ့်မယ
်ညညွတ်သောတိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ဘက်ကတော့နှစ်ဦးနှစ်ဖက်အပြစ်ခတ်ရစဲရေးပူးတွဲကြီးညာပေးဖို့ကိစ္စအပအဝင်အချက်ရှစ်ချက်ကိုဒွန်ဆန်းစုကြည်နဲ့တွေ့ဆုံတုန်းကတောင်းဆိုထားတာရှိသလိုဒီတောင်းဆိုမှုအစဉ်ပြေရင်တော့တိုက်ပွဲတွေရပ်တန့်ရေးအတွက်အတိုင်းအတာတစ်ခုထိစိတ်ချလို့ရနိုင်ပါတယ်။နိုင်ငံတကာရဲ့အသိမှတ်ပြုမှုကိုရရှိထားတဲ့လက်ရှိအစိုးရတက်လက်ထက်ငင်းငင်းလုပ်ငန်းစဉ်ရဲ့အောင်မြင်မှုဟာဒွန်ဆန်းစုကြည်အနေနဲ့မြန်မာစစ်တပ်နဲ့တိုင်းနာလက်နက်ကိုင်တွေရဲ့လူလားချက်တွေအပေါ်ဂျောင်းဝင်ညှိနှိုင်းနိုင်မှုအပေါ်မှာမူတည်နေတာလည်းဖြစ်ပါလိမ့်ရှင
်။မြန်မာခိုင်စီစဉ်တင်ဆက်တဲ့သတင်းနောက်မဆုစီစဉ်ကိုနားဆင်ကြရဖြစ်ပါတယ်။ VOA မြန်မာပိုင်းကနေစနေညဘက်မြန်မာဘာသာစီစဉ်တွေကိုည7:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်စီစဉ်ကိုနားဆင်ရမှာပါ။ဩဂတ်လ12ရက်နေ့မှာကြောက်ခဲ့တဲ့နိုင်ငံတကာလူငယ်များနေ့အထိမ်းအမှတ်အဖြစ်ရန်ကုန်မြို့မှာလူငယ်အဖွဲ့အစည်းတွေစုစည်းပြီးရန်ကုန်လူငယ်ပွဲတော်ကိုပြီးခဲ့တဲ့ဘက်မှာကျင်းပခဲ့ပါတယ်။ဒီကအဖြစ်တော့လက်ရှိဆွေးနွေးတဲ့လက်ထက်မှာရေးဆွဲနေတဲ့လူငယ်ရေးရာမူဝါဒရေးဆွဲရေးအပိုင်းအပြင်လူငယ်တွေကြုံတွေ့နေရတဲ့အခက်အခဲတွေပြဿနာတွေကိုတွေ့ဆုံညီနိုင်ခဲ့ကြပါတယ်။အဲ့ဒီနေကပြုလုပ်ခဲ့တဲ့လူငယ်ပွဲတော်အကြောင်းကိုတော့ဒီတစ်ပတ်မြန်မာတခွေအစီအစဉ်မှာဖီယိုမြန်မာပိုင်းသတင်းတော့ကိုထက်အောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာနိုင်ငံရေးအရာတစုံတရာပွင့်လင်းလာပြီးတဲ့နောက်ပိုင်းလူငယ်တွေကိုယ်တိုင်ဥဆောင်ကမကထလှုပ်ကြတဲ့လူငယ်ပွဲတော်တွေခက်ဆက်စိတ်တွေ့လာရပါတယ်။ဒီထဲမှာလူငယ်တွေအတွက်ခေါင်းဆောင်မှုစွန့်ရည်အပါအဝင်အရည်သွေးမြင့်ပွဲတွေနိုင်ငံရေးလူမှုရေးဆိုင်ရာတွစ်ဆုံညှိနှိုင်းပွဲတွေကနေလူငယ်တွေကြည့်စုစည်းနိုင်တဲ့လူငယ်အခမ်းအနားတွေကိုပုံစံအမျိုးမျိုးတွေ့ရပါတယ်။အခုနိုင်ငံတကာလူငယ်များနေ့အထိမ်းအမှတ်ဖြစ်လုပ်တဲ့ရန်ကုန်လူငယ်ပွဲတော်နဲ့လူငယ်အဖွဲ့အစည်းမိတ်ဆက်ပွဲတွေအတွက်ရည်ရွယ်ရင်းကိုရန်ကုန်လူငယ်ကွင်းရဲ့အဖွဲ့ကတွဲဖက်အတွင်ရည်မှုကိုစီလင်းမွန်ကအခုလိုရှင်းပြပါတယ
်။ဒီကွင်းလောကကြီးရည်ရွယ်ချက်ကတော့အထူးသဖြင့်နိုင်ငံတကာလူငယ်များနေ့အကြောင်းကိုဒီလူငယ်ကြားထဲမှာအများထက်ပိုပြီးသိရှိစေဖို့နောက်ပြည်သူလူထုကြားထဲမှာလည်းအများထက်ပိုပြီး ဖြစ်ရှိစေဖို့ရည်ရွယ်တယ်။ဟုတ်ကဲ့ကြာအခုလက်ရှိမှာနိုင်ငံအခုလက်ရှိမှာနိုင်ငံအခြေအနေပေါ့မှာနိုင်ငံအခြေအနေဆိုတာ20ရာစုပင်လုံးမှာလုပ်နေတဲ့ကိစ္စရပ်တွေငွေငွေရမွာရာရေးဆွဲနေတဲ့ကိစ္စရပ်တွေနောက်ဒီကျောင်းသားကျောင်းသားသမဂ္ဂတွေပါလုပ်နေတယ်ဆိုတဲ့ကိစ္စရပ်တွေပေါ့နော်။အဲကိစ္စရပ်တွေကိုအဲချားလူငယ်တွေချားလူငယ်အနေနဲ့ဒါ information သိဝအောင်ပေါ့နော်။အဲ information ပေးရေးအကြီးအကျယ်အနေနဲ့ဒီမှာပါတယ
်။ဒီပွဲကိုရန်ကုန်လူငယ်ကွန်ရက်အဖွဲ့ကဦးဆောင်ပြီးလူငယ်ကွန်ရက်26ပွဲကပူးပေါင်းပါဝင်ခဲ့ကြတာပါ။အဓိကအပြင်တော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနိုင်ငံရေးဖြစ်စဉ်တွေမှာလူငယ်တွေပါဝင်ပတ်သက်နိုင်ဖို့နဲ့အစိုးရတင်တဲ့အတူရေးဆွဲနေတဲ့လူငယ်ရေးရာမူဝါဒတွေအကြောင်းသကဝိုင်းဆွေးနွေးပွဲတွေတယောက်နဲ့တယောက်ညှိနှိုင်းဆွေးနွေးပွဲတွေလုပ်ခဲ့ကြပါတယ်။လူငယ်ပွဲတော်တွေများများလှုပ်ပေးခြင်းအပြင်နိုင်ငံအရေးမှာလူငယ်တွေအနေနဲ့ပုံမပါဝင်လာနိုင်တယ်လို့ကိုစင်လင်းမွန်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ခုလက်ရှိမြန်မာနိုင်ငံဘာဖြစ်နေလဲဆိုတော့ကျွန်တော်တို့ update ပေးနေရယ်။ဒါဒီမှာလူငယ်ဖွဲ့အစည်းပြပွဲရှိရယ်ဆိုတော့လူငယ်ဖွဲ့အစည်းတို့ပတ်ပြီးကြည်သွား။အဲ့တော့သဘောတရားအပြင်တို့ဘယ်ဖွဲ့မှစိတ်ပါဝင်စားတယ်။တို့ဘယ်လိုမျိုး issue မျိုးတို့ပါဝင်ဆောင်ရခြင်းလဲပေါ့နော်တို့ချိတ်ဆက်ပြီးသွားတယ်ချိတ်ဆက်ပြီးတော့အဲ့ဒီဘက်ကပါဝင်ဖြစ်သွားတယ်။ဘာဖြစ်ပြီသူလဲနိုင်ငံနိုင်ငံအရေးမှာပေါ့နော်နောက်တဲ့နေရာနေသူပါဝင်ပြီးသားဖြစ်သွားတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ကလူငယ်ရေးအတွက်အကျိုးရှိတဲ့ပွဲတွေကိုမြင်လာပြီးတော့လူပိစီရပြီလူငယ်ရေးရနေနိုင်ငံအရေးမှာပို့ပြီးပါဝင်လာပြီ။အချိတ်ဆက်မရှိသေးတဲ့လူငယ်ရအချိတ်ဆက်တွေရလာကြတယ်ပေါ့နော်
။မတူညီတဲ့လူငယ်အဖွဲ့အစည်းအများပြားဒီပွဲကိုလာရောက်ပြီးသူတို့လှုပ်ဆောင်ချက်တွေကိုချပြခဲ့ကြတဲ့အတွက်လူငယ်တွေကြားတယောက်နဲ့တယောက်ချိတ်ဆက်ပြီးအတူတကွပူးတွဲလှုပ်ဆောင်နိုင်တယ်လို့ဒီပွဲကိုလာရောက်ကြတဲ့လူငယ်တွေကပြောဆိုကြပါတယ်။လူငယ်တွေကြားဖြစ်ပျက်နေတဲ့အကြောင်းအရာတွေကို Facebook လူမှုကွန်ရက်ကနေတဆင့်မေးခွန်းတွေမေးပြီးညှိနှိုင်းအဖြေရှာနေကြတဲ့ Europe အဖွဲ့ကလည်းဒီပွဲမှာပူးပေါင်းပါဝင်ခဲ့ပါတယ်
။ဟုတ်ကဲ့ဒီပွဲကိုစီစဉ်နေတဲ့နေရာပေါ့နော်ညီမတို့ Europe Contact Group တွေကအကူတွေလည်းပါရဲရှင်အားအကြောင်းပြီးတော့ဒီမှာလည်းညီမတို့လူငယ်တွေအများပြားလာမယ်ဆိုပေါ့နော်ညီမတို့ဒီ Europe ဆိုတာလည်းလူငယ်တွေကိုဦးစားပေးတဲ့ဥစ္စာမျိုးညီမတို့တနည်းအားယူပြတ်သွားပါ
လူငယ်တွေကိုအဓိကပြစ်မှတ်ထားပြီးလုပ်တဲ့ဒီပွဲကိုလူငယ်သူတွေကြားအခြေအနေအားရမှုရှိခဲ့ကြပါတယ
်။အရင်ကောင်းလာရောဖြစ်ဆိုအခုလူငယ်ဆိုတာဒီနိုင်ငံအတွက်အရင်အရေးပါအဲ့ဒီသူကအဓိကဒီနိုင်ငံကိုခေါင်းဆောင်တဲ့သူတွေဆိုတဲ့အခါကျတော့ဒီအခုလက်ရှိသူတို့ငယ်ရွယ်တုန်းမှာပေါ့နော်တက်တက်ကြွကြွနဲ့ဟိုမျိုးအဖွဲ့အစည်းတစ်ခုဥဆောင်နိုင်တယ်ဆိုတဲ့အခါကျတော့အဲအောင်ဒီလိုမျိုးအဖွဲ့အစည်းဥဆောင်တို့လူငယ်တွေလည်းပြောကြမလဲအာဒီပါတက်တက်ကြွကြွနဲ့ပေါင်မလာအောင်လို့ပေါ့နော်အဲလှုပ်ဆောင်ပေးရဲ့ဖွဲ့လေးလို့မြင်မိပါတယ်ဟုတ
်အရင်ကောင်းပါရှင်ပါလို့ညီမတို့လူငယ်တွေကပေါ့နော်ဒီဟိုနိုင်ငံဒီနိုင်ငံရဲ့ပြောင်းလဲမှုတို့ယူဒီ new policy လုပ်တဲ့နေရာမှာပါဝင်တာတော့ပါလို့အရင်ကောင်းပါတယ်ပေါ့ဟုတ်
ဟုတ်တာအရင်ကကောင်းတဲ့ဘွယ်ပါလူငယ်ရေကုန်မှာရှိတဲ့လူငယ်တနေရာထဲမှာစုပြီးရယ်လူငယ်တွေဘာတွေလုပ်နေလဲဆိုတာတွေကိုညီမတို့သိခွင့်ရတယ်ပြီးတော့လူငယ်တွေပြုပြင်တက်ကြွစေမယ်ဒီလိုမျိုး sharing session တွေလည်းရှိရတဲ့ကြောင့်ပေါ့အရင်ကကောင်းပါတယ်
နိုင်ငံတကာလူငယ်များနေရောက်တိုင်းလူငယ်ပွဲတော်တွေကိုပြီးခဲ့တဲ့နှစ်တွေကကရန်ကုန်လူငယ်ကွင်းကဦးဆောင်ပြီးလှူလာခဲ့ပေမဲ့လို့ဒီနှစ်ဟာအရင်နှစ်တွေကနေတော့မတူပါဘူးအစိုးရအသစ်နဲ့အတူလူငယ်ရေးရာအစီအစဉ်တွေမှာဆောင်ရွက်မှုတွေရှိတာကြောင့်ပုံမထီအောင်မှုရှိစေတယ်လို့ကိုစင်လင်းမွန်ကဆိုပါတယ
်အဓိကအားဖြင့်တော့အရင်တော့ကျွန်တော်တို့ပြောရဲအကြောင်းအရာတွေဒီကျွန်တော်တို့ကပြောဆို information ပေးရဆိုတာတဲ့ information ပေးပြီးကျွန်တော်တို့ကဘာမှလုပ်လို့မရဘူးမှမပြတော့တက်ဆန်နေပဲမှာလှုပ်ရှားနေတယ်သူလှုပ်ရှားနေတဲ့အကြောင်းအရာတွေပဲလာပြောလေးရှိကြတယ်ဟုတ်ဒီနေ့ကဘာလဲဆိုတော့အစိုးရကူတာအကောင့်ထဲပေါ်နေတာအစိုးရကူတာအကောင့်ထဲပေါ်နေတဲ့ချိန်မှာလူငယ်တွေကသွားပြီး approach လုပ်နေတဲ့အပိုင်းတွေဖြစ်ရှိနေတယ်ဒါအဲ့ approach လုပ်နေတဲ့အပိုင်းတွေကျွန်တော်လာပြီး information ပေးတဲ့အခါမှာဘယ်လိုမျိုးလဲဆိုတော့သူတို့က information လာပြီးလို့ရှိရင်တခါသွားပြီးတော့သူတို့နဲ့ချိတ်ဆက်မိပါမယ်အဲ့လိုကြတော့သူတို့နဲ့ပူပေါင်းလှုပ်ဆောင်နေတဲ့လူတွေသွားပြီးချိတ်ဆက်မိခြင်းအပြင်သူတို့ရဲ့အတန်တွေလည်းတခါအစိုးရရှိတဲ့ဒါရိုက်တင်ပြပြတာဖြစ်သွားမှာပေါ့နော်။အဲ့ဒါဒါဒါဘယ်လိုကွာခြားလဲဆိုအစိုးရအပြောင်းလဲကြောင့်ကွာခြားမျိုးကကွာခြားသွားတာမျိုးလည်းရှိခဲ့ပေါ့နော်။ပြီးလူငယ်ရေးမှာလားဆိုကြည့်အစိုးရကိုယ်တိုင်ကနေပါဒီလူငယ်တွေနဲ့ချိတ်ဆက်ပြီးအခုရေးဆွဲနေတဲ့ process တွေရှိရယ်။လူငယ်တွေကတိုင်းရေးပြန်လာပြီးသူတို့လောက်ဆောင်နေတဲ့ process တွေရှိရယ်။အဲ့ဒါအဲ့လို process တွေမှာလူငယ်တွေကသူတို့ရဲ့ပါဝင်ခြင်းအားဖြင့်သူတို့အတန်တွေပါဝင်ပြီးသားဖြစ်သွားရယ်ပေါ့နော်။
ဒီပွဲကိုရန်ကုန်မြို့အပါအဝင်တခြားနယ်မြို့ကလူငယ်တွေပါလာရောက်ပြီးလူငယ်တွေကြားဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။လူငယ်တွေရဲ့အတန်တွေတနေရာထဲမှာစူးစီးနိုင်တဲ့အခုလိုမျိုးလူငယ်ပွဲတော်တွေမကြမကြာပြုလုပ်တင်တယ်လို့လူငယ်တွေကတိုက်တွန်းကြပါတယ်။
ယခုလူငယ်နောင်ဝယ်လူကြီးဆိုတဲ့အတိုင်းပေါ့နော်လူငယ်တွေကိုအလေးပေးမှနောက်ခါမှဒီနိုင်ငံကြီးကပို့ပြီးတော့ကောင်းမွန်နိုင်မယ်ပေါ့အဲဒါကြောင့်မို့လူငယ်တွေကိုအခြေပြုပြီးတော့လုပ်ပေးရပွဲလေးတွေကိုမများအစိုးရကရောတခြားအဖွဲ့အစည်းတွေကရောအကူအညီပြီးတော့လုံးဝတိုက်တွန်းလုပ်ပေးတတ်ပါတယ်လို့ပြောချင်ပါတယ
်လူငယ်တွေရဲ့ခေါင်းဆောင်မှုဆန်၍ပြောဆိုဆက်ဆံမှုစွန့်ရင်အပါအဝင်အသင်းအဖွဲ့ကြားလူငယ်တွေရဲ့ပါဝင်ပတ်သက်မှုတွေနိုင်ငံရေးငြိမ်းချမ်းရေးဖြစ်စဉ်တွေမှာလူငယ်တွေဆောင်ရွက်မှုတွေအကြောင်းဒီပွဲကနေတဆင့်သိရှိခဲ့ရတဲ့အတွက်များစွာအကျိုးရှိစေတယ်လို့လူငယ်တွေကဆိုကြပါတယ်ဒါကြောင့်လဲဩဂတ်လ20ရက်နေ့မှာရန်ကုန်မြို့တော်ဝင်စင်တာမှာပြုလုပ်ခဲ့တဲ့ဒီပွဲကိုလူငယ်6ယောက်ကျော်တက်ရောက်ခဲ့ကြပြီးတော့ကဏ္ဍအသီးသီးမှာပါဝင်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
ကိုထောင်စီစဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြခင်မှာတော့ကျွန်တော်တို့စနေညတိုက်ရိုက်လီလိုင်းအစီအစဉ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်။လိုင်းဒိုမီတာ25 30 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ www.burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုနိုင်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းတဆင့်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဝါရှင်တန်မြို့တော် VOA American တန်ကနေ2016ခုနှစ်ဩဂတ်လ29ရက်စနေညဘက်မြန်မာဘာသာစီစဉ်နေကိုည9နာရီကနေ10နာရီအထိတိုက်ရိုက်အသံလွှင့်ပေးနေပါတယ်။ကျွန်တော်တို့ကဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 30 50နဲ့ line meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဒီအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရမှာပါ။ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လွှင့်သူမဆုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းစီစဉ်ကနေကြိုးဆိုပါရယ်ကုလသမဂ္ဂတွင်မှုချုပ်ဟောင်းနိုဘယ်ငင်းကြိုင်ဆုရှင်ဖြစ်တဲ့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမယ်ဆိုပြီးတော့နိုင်ငံတော်အတိုင်ပင်ခံယုံဝန်ကြီးဌာနကကြေညာထားပါရယ်မြန်မာနိုင်ငံထဲမှာအင်မတန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်တဲ့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့တိမ်မွေးနဲ့နေတဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်မယ့်ရေရှည်နည်းလမ်းကောင်းတွေကိုရှာဖွေဖို့ဆိုပြီးတော့ထုတ်ပြန်ကြတဲ့မှာအဲ့လိုပြောထားတာရှိပါတယ်။ဆိုတော့ဒီကိစ္စကလက်ရှိမှာကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာလူပြောသူပြောအများဆုံးဖြစ်နေတဲ့ကိစ္စတစ်ခုတည်းမှာပါပါတယ်။ကော်မရှင်ဖွဲ့စည်းမဲ့ကိစ္စကိုသဘောတူတူတွေရှိပါတယ်။သဘောမတူတူတွေရှိပါတယ်။ပတ်ပေါင်းစုံကျွန်တော်တို့ကြားရအောင်ဒီကနေ့ဆွေးနွေးကြမှာပါ။ပြည်နယ်ဆွေးနွေးပေးဖို့အတွက်မြေပုံမျိုးနယ်ကပြည်သူ့တော်ကိုယ်စားလှယ်တူဖြစ်သူဦးဖေတန်းကိုဖိတ်ခေါ်ထားပါတယ်။နောက်တစ်ခါကျွန်တော်တို့88မျိုးဆက်ငင်းကြိုင်နဲ့ပွင်လင်းလူဖွဲ့စည်းကခေါင်းဆောင်တူဖြစ်တဲ့ဦးမြအေးကိုလည်းဖိတ်ခေါ်ထားပါတယ်။ဦးမြအေးကိုတော့ကျွန်တော်တို့အခုချိန်မှာဆက်သွယ်ဆဲပါပါဝင်ဆွေးနွေးမဲ့တော်တော်ရှင်အတော်များများရှိပါတယ်။ email နဲ့ပို့ထားတာ Facebook ကနေ message ပို့ထားတာအတော်များများရှိပါတယ်။ကျွန်တော်တို့အားလုံးရဲ့သဘောထားကိုသိရအောင်အားလုံးကိုအချိန်ပေးနိုင်ဖို့အတွက်အားလုံးအနေနဲ့လူရင်းတူရှင်ထိတိမိမိဆွေးနွေးပေးဖို့ကျွန်တော်ပန်ကြားလိုပါတယ်။တကယ်တော့ဒီကိစ္စမှာအစိုးရဘက်ကတာဝန်ရှိသူတူဦးပါဝင်ပြီးတော့တိုက်ရိုက်ဆွေးနွေးနိုင်မယ်ဆိုရင်ပို့ကောင်းပါပါ။အဲ့လိုမဆွေးနိုင်ဆွေးနွေးနိုင်တဲ့အချိန်တွေမရှိတဲ့အတွက်ကျွန်တော်တို့ဒီသမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကိုကျွန်တော်တို့ VOE ကပြီးခဲ့တဲ့ရက်ပိုင်းဆက်သွယ်မေးမြန်းတဲ့အခါမှာဒီကော်မရှင်ကိစ္စနဲ့ပတ်သက်ပြီးတော့ဦးစော်ထေးကဖြေဆိုထားတဲ့ဖြေဆိုချက်လေးရှိပါတယ်ကျွန်တော်တို့အဲ့ဒါလေးကိုအရင်ဆုံးနှာထောင်ကြည့်အောင်ပါခင်ဗျာ
ကျွန်တော်တို့စာဖတ်ကြတဲ့အချိန်ဒါကအကြံဉာဏ်ပေးဖို့အကြံပေးကော်မရှင်ဖြစ်တယ်ဒီရခိုင်ရေးကိစ္စကဒီရာနဲ့ပတ်သက်ပြီးနိုင်ငံကဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာတော့ဒါတော့မငြင်းနိုင်တဲ့အမှန်တရားဖြစ်တယ်နောက်မြန်မာနိုင်ငံရဲ့နိုင်ငံကအတိုင်းဝိုင်းနဲ့ဆက်ဆံရေးနဲ့ရိုင်းမှုတော့အတိုင်းနဲ့ဆက်နွယ်ပတ်သက်မှုတွေရှိနေတယ်ရှိနေတဲ့ကိစ္စကိုကျွန်တော်တို့ကပြီးခဲ့တဲ့9နှစ်မှာလုပ်ခဲ့တဲ့ရခိုင်စုံစမ်းစုစည်းကော်မရှင်အတိုင်းအဖြေထွက်သလားဆိုရင်မထွက်ဘူးပေါ့နော်မထွက်ခဲ့ဘူးအဲ့ဒါကိုဒီလေတော့မြန်မာနိုင်ငံအစိုးရရဲ့ပြောကြားချက်နဲ့ဒီတွင်းကပြောကြားချက်နဲ့မလုံလောက်ဘူးမလုံလောက်တဲ့အတွက်ကျွန်တော်တို့ကနိုင်ငံတကာက neutral ဖြစ်ရမယ် balance လုပ်ပြရမယ်အများလီဇာမယ်ကြောကြတင်ချားလေးတွေဖြစ်ရမယ်အတွေ့အကြုံရှိရမယ်ဆိုတော့ခြုံငုံပြီးတော့မှဒါဒီကော်မရှင်ကိုဖွဲ့စည်းထားခြင်းဖြစ်ပါလေ
အဲ့ဒါကဥစော်ထေးပါဆိုတော့ဥစော်ထေးပြောထားတဲ့အချက်ထဲမှာအဓိကအချက်လေးတွေကဒီရခိုင်အရေးကိစ္စဟာနိုင်ငံတကာနဲ့ဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာထောက်ပြပါတယ်တခါမြန်မာနိုင်ငံဟာနိုင်ငံတကာတိုင်းဝန်နဲ့ဆက်ဆံရေးမှာနိုင်ငံကြီးမူဝါဒကလည်းပဲဒါတွေနဲ့ဆက်နွယ်ပတ်သက်မှုရှိနေတယ်ဆိုတာပြောပါတယ်ပြီးခဲ့တဲ့9နှစ်သမရဟောင်းဦးသိန်းစင်အစိုးရလက်ထက်မှာလုပ်ခဲ့တဲ့ရခိုင်စုစမ်းစစ်ဆေးကော်မရှင်ကအပြေမထွက်ဘူးဆိုတာကိုဦးစော်ဒီကအခုဒီဖြေဆိုချက်မှာပြောထားပါတယ်။ဆိုတော့ဒီကိစ္စပြေလည်သွားအောင်မြန်မာအစိုးရပြောတာနဲ့ပြည်တွင်းကပြောတာနဲ့မလုံလောက်ပါဘူးတဲ့။အဲ့လိုမလုံလောက်တဲ့အတွက်နိုင်ငံတကာကနေပြီးတော့ ပလဲမှုလည်းကင်းတဲ့အများလေးစားမှုရှိတဲ့ကြော်ကြားတင်ရှားသူလည်းဖြစ်တဲ့အတွေ့အကြုံလည်းရှိတဲ့စာတရားပြန်အဲ့ဒီအချက်တွေပေါ်မှာသုံးသပ်ပြီးတော့မှဒီလူပုဂ္ဂိုလ်တွေနဲ့ဒီကော်မရှင်ကိုဖွဲ့စည်းဖို့လုပ်တာပါလို့ဥစ္စာတွေကအဲ့လိုပြောထားတာဖြစ်ပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးပြည်နယ်ဆွေးနွေးမဲ့သူဒုဖြစ်တဲ့ဥဖေတန်းရဲ့သဘောထားကိုနောက်ထောင်ကြည့်အောင်ပါ။ဥဖေတန်းခင်ဗျာဥဖေတန်းကိုယ်တိုင်ကဒီကော်မရှင်ပေါ်ဘယ်လိုမြင်ပါသလဲဒီကော်မရှင်ဟာဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာပြောထားတဲ့အတိုင်းလုံဆောင်နိုင်လိမ့်မယ်လို့ဥဖေတန်းယုံကြည်ပါသလား။
ဟုတ်ကဲ့ဒီကော်မရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပါတီပေါင်းအခုဆိုရင်30လောက်ကဒါအပေါ်မှာမချိမနှက်နဲ့ကံွယ်ထားတာကြီးမရှိပါလေကျွန်တော်တို့ရခိုင်မျိုးသားပါတီကလည်းပဲအလုံးဝကံွယ်ထားပါလေအဲ့တော့ကျွန်တော်တို့အနေနဲ့ဒါအဲ့ဒီပေါ်မှာအာဒီအများစုကိုကိုစားပြုတဲ့ပါတီတွေကကံွယ်တယ်ဆိုတာဟာဒါဒီပေါ်မှာတော့ဟိုသဘောထားကွဲလွဲမှုရှိနေပြီဆိုတာကိုဟိုမိမောင်းထောပြရပါဖြစ်ပါတယ်ဒီတော့ပေါ်ပြအနံပေါ်မှာတော့ကျွန်တော်တို့လူပုဂ္ဂိုလ်ရပြောရမယ်ဆိုရင်သူ့အနေနဲ့နိုင်ငံတကာအချင်းကြပုဂ္ဂိုလ်တူဖြစ်ပါတယ်အဲ့လိုဖြစ်တာနဲ့အတူရဲ့အဲသူ့မှာနိုင်ငံတကာပုံရိပ်တွေနိုင်ငံတကာသတင်းမီဒီယာတွေကဟိုရရှိထားတဲ့သူ့ရဲ့ခံစားချက်တွေနောက်ရသူ့အခွင့်အရေးနဲ့ပတ်သက်တဲ့အဲသူ့ရဲ့အဲဒီသဘောထားရဲ့ဒီချက်တွေဆိုတာသူ့မှာပါလာမယ်ဆိုတာကိုကျွန်တော်တို့ညွှန်လင်းထားပါတယ်ပြီးတော့ကျွန်တော်တို့မှာဒီသူ့အခွင့်အရေးနဲ့ရှင်ပြီးတော့နော်ကျွန်တော်တို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုရှင်းလာမယ်ဆိုရင်ဒီနိုင်ငံမှာမဆိုကျွန်တော်တို့အမျိုးသားအကျိုးစီးပွားကိုပဲဥဒန်းတင်ရပါတယ်။ဒါကြောင့်ကျွန်တော်တို့ကအဲ့လိုနိုင်ငံကပုံရိပ်ရှိတဲ့ပုဂ္ဂိုလ်တယောက်ရဲ့အဆုံးအဖြတ်အကြံဉာဏ်တွေဟာကျွန်တော်တို့အမျိုးသားရဲ့အကျိုးစီးပွားကိုထိခိုက်လာမယ်ဆိုရင်ကျွန်တော်တို့ဖက်ကအဲ့ဒါကိုစိုးရိမ်တဲ့သဘောပါ
။ဟုတ်ကဲ့။ဒါပေမဲ့
ဒီကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကတော့အဲကျွန်တော်တို့ဆက်ပြီးတော့စောင့်ကြည့်ရသွားမယ်ဆိုတဲ့သဘောမျိုးတော့ကျွန်တော်တို့ခံယူထားပါတယ်။
ဟုတ်ပါတယ်။ကော်မရှင်ကလည်းပဲတကယ်ကတော့ဖွဲ့မယ်လို့သာကြေညာထားတာပါဖွဲ့တော့မဖွဲ့ရသေးပါဘူးကျွန်တော်နားလည်ထားသလောက်ဆိုရင်ကိုဖီအန်နန်ကဗမာပြည်ကိုလာပါမယ်အဲ့ဒီခါမှာမြန်မာစိုးရနဲ့ကိုဖီအန်နန်ဖောင်ဒေးရှင်းအကြားမှာဒီကော်မရှင်လုပ်ငန်းနဲ့ပတ်သက်ပြီးတော့ MOU နားလည်မှုစာချုပ်တော့လက်မှတ်ရေးထိုးပါမယ်အဲ့နောက်ပိုင်းမှာစပြီးတော့လုပ်ငန်းတွေစမယ်သဘောရှိပါတယ်နောက်တစ်ခုကလည်းပဲဒီကော်မရှင်ကအကြံပေးကော်မရှင်ဖြစ်တယ်ဆိုပြီးတော့ဒါအစိုးရဘက်ကနေပြီးတော့အငြင်းချင်းထောက်ပြထားတာလည်းရှိပါတယ်အကြံပေးဖြစ်တဲ့အတွက်အကြံပေးဖို့ပဲဖြစ်တယ်ဆုံးဖြတ်ဖို့မဟုတ်ဘူးဆိုပြီးတော့ထောက်ပြထားတာလည်းရှိပါတယ်သို့တော်လည်းပဲဒီအကြံပေးချက်တွေဟာနိုင်ငံတကာကိုရောက်သွားပြီးတော့နိုင်ငံတကာကဒီအချက်တွေဒီကော်မရှင်ကနေတွေ့လာတဲ့အချက်တွေကိုနိုင်ငံတကာကယူလိုက်မယ်ဆိုတဲ့ဟာမျိုးဥဖေတန်းတို့မှာဒီလိုစိုးရိမ်ချက်ရှိတာဟုတ်ပါသလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်ဘာလို့ဆိုတော့ခုနကလိုပေါ့နော်ကျွန်တော်တို့ဒီနိုင်ငံတကာနဲ့ဆက်သွယ်မှုဒီပြဿနာဟာရခိုင်ပြဿနာနိုင်ငံတကာနဲ့အဲဒီရှင်းနေမှုရှိတယ်ဆိုပေမဲ့နိုင်ငံတကာကဝင်လာနိုင်အောင်ဖြစ်တဘာပေါက်ကိုဖွင့်ပေးလိုက်တဲ့အဆင့်ထိတော့အတခါမှမကြုံခဲ့သေးပါဘူး။အဲတော့နိုင်ငံကကပုံကိုယ်ကြီးနိုင်ငံခြားသားတွေပေါ့ဗျာ။သူတို့ကဥဆောင်ပြီးတော့ဒီကော်မရှင်ကိုအကြံပေးသွားမယ်ဆိုရင်အဲ့ဒီလိုအချင်းကြီးပုံကိုယ်ကြီးရဲ့အကြံပေးချက်ဟာဒီကပတ်အဖွဲ့အစည်းတွေပေါ့နော်ကုလသမဂ္ဂဘဝင်ကပတ်အဖွဲ့အစည်းတွေကဒါကိုလက်ခံအတိမတ်ပြုမှာဖြစ်ပါတယ်။ပြီးတော့ခုနကလိုလူအခွင့်အရေးတွေကိုသူတို့မှကိုနိုင်ကခံရှက်ရှိကြတဲ့အဖွဲ့အစည်းတွေဟာကျွန်တော်တို့နိုင်ငံရဲ့ကြည်ရင်းရေးကိုနော်ကျွန်တော်တို့ကမသိနိုင်ပါဘူး။အခက်အခဲတွေကိုကျွန်တော်တို့ကရင်ပတ်ကြီးနဲ့ကိုခံစားပြီးတော့ကြုံတွေ့ခဲ့ရတဲ့ပုံစံတွေပါကျွန်တော်တို့လည်းသူတို့မသိဆိုင်ဘူးဒါအပေါ်မှာသူတို့ကနိုင်ငံကပုံရိပ်နဲ့အဲ့လိုကျွန်တော်တို့ဒီရင်းရေးကိုဝင်ဆက်တယ်လို့မျိုးအကြံပေးမှုတွေဟာအားကောင်းသွားမယ်ဆိုရင်ဒါဟာနိုင်ငံတကာမှာမှတ်တမ်းဝင်သွားပြီးတော့ကျွန်တော်တို့ကလက်မခံရင်တောင်မှဒါကနိုင်ငံတကာကကျွန်တော်တို့ကိုဖိအားပေးလာမှာဖြစ်ပါတယ်
ဟုတ်ကဲ့
ကျွန်တော်တို့ကဒီပေါ်မှာတကယ်ပဲစိုးရိမ်ပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်တို့စီကိုအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့တော်တော်ရှင်တူရှိပါတယ်မောင်တော်မျိုးကသားညူထွေပါတဲ့သူကလည်းပဲရခိုင်တိုင်းသားတူပါတဲ့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ရေးကြံပေးကော်မရှင်ဖွဲ့စည်းတဲ့နဲ့ပတ်သက်လို့ဘာမှစောရကမတက်လို့ပါဘူးတဲ့နိုင်ငံခြားသားဖြစ်ဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဖြစ်ဖြစ်ပြည်တွင်းကပုဂ္ဂိုလ်တူဦးကပဲဦးဆောင်အဓိကကရခိုင်အရေးအတွက်အကောင်းဆုံးအဖြစ်တစ်ခုပဲဖြစ်စေချင်ပါတယ်တဲ့ဒါပေမဲ့အဲ့ဒီအဖြစ်ဟာရခိုင်ဒေသခံတွေရဲ့ရင်ထဲကသဘောထားတွေနဲ့ထပ်တူကြစေချင်ပါတယ်တဲ့တကယ်လို့ရခိုင်လူလူနဲ့ထပ်တူမကြခဲ့ရင်တော့ဒီရခိုင်အရေးကနောက်အနာဂတ်မှာလည်းဆက်ဖြစ်နေဦးမှာပါပဲတဲ့ဒါကြောင့်အခုကော်မရှင်ကလည်းရခိုင်လူလူနဲ့တထက်သေးကြတဲ့အကြံပြုချက်ကိုဆောင်ရွက်နိုင်ပါစေလို့မျှော်လင့်မိပါတယ်ဆိုပြီးတော့မောင်တော်မျိုးကတော်တော်ရှင်တောင်းညွှန်ထွေကဆွေးနွေးထားပါတယ်။ကျွန်တော်တိုက်ဆွေးနွေးမဲ့တော်တော်ရှင်တွေကိုဖိတ်ခေါ်ပါမယ်။တိုက်ဆွေးနွေးမဲ့တော်တော်ရှင်တွေထဲမှာဒီရခိုင်ကော်မရှင်ရခိုင်အရေးအကြံပေးကော်မရှင်ဖွဲ့စည်းတာနဲ့ပတ်သက်ပြီးတော့သဘောတူတူရှိပါတယ်သဘောမတူတူရှိပါတယ်အမြင်မျိုးစုံကိုကျွန်တော်တို့စုံနေတဲ့များစုံအောင်တင်ပြသွားပါမယ်။ပထမဦးဆုံးရန်ကုန်မြို့ရန်ကုန်တိုင်းပူထောင်မြို့နယ်ကကိုကျော်ရဲ့သဘောထားကိုနားထောင်ကြအောင်ပါ။ကိုကျော်ဆွေးနွေးလို့ရပါပြီ
။ဟုတ်ကဲ့ပါကိုပြရနေတို့သူကိုရခိုင်ကျေပီကော်မရှင်ထိမှာဒီရှိခေတ္တရဲ့ကိစ္စကိုကျွန်တော်တူတူအမြင်နဲ့ပြောလို့ရှိရင်တော့လက်မခံနိုင်ပါဘူးရခိုင်ရဲ့ကိစ္စနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ရဲ့အပေါ်မှာနိုင်ငံတကာဖိအားတွေကြားနေပါတယ်အဲ့ဒီဖိအားတွေကိုရှောင်လွှဲဖို့
နိုင်ငံကလီစားတဲ့လူကိုခန့်တာကောင်းပါတယ်ပြည်တွင်းကလူကိုခန့်ရင်နိုင်ငံကယုံကြည်မှုနည်းသွားနိုင်ပါတယ်နိုင်ငံကလည်းရေမုံတန်းဖို့ဆိုရင်ကျွန်တော်တို့တွေကြွဲချေရာခွက်သေးကအတွေးတွေကိုဖျောက်ဖို့လိုအပ်ပါတယ်နောက်တူကဘယ်လောက်ပင်ပညာရှင်ဖြစ်ပလေစေဒေသခံတွေရဲ့လက်တွေ့ကြုံကြိုက်ခံစားမှုကိုမသိနားမလည်မှုမရှိတာဒေသခံတွေရဲ့တောင်းဆိုချက်စကားကိုနားမထောင်ရင်တော့ဘာမှမထူပါဘူးတဲ့နောက်တူ တဲ့ဒါက Facebook ကနေပြီးတော့ပြပို့ထားတဲ့ဆွေးနွေးချက်အသီးသီးပါဆိုတော့ဥပဒေတန်းခင်ဗျာဒီလိုကော်မရှင်မျိုးကိုမြန်မာနိုင်ငံမှာဖွဲ့တယ်ဆိုတာနိုင်ငံသားတယောက်ပေါ့လေထင်ရှားတဲ့နိုင်ငံသားတယောက်ဦးဆောင်တဲ့ကော်မရှင်အကြံပေးကော်မရှင်မျိုးကိုမြန်မာနိုင်ငံမှာဖွဲ့တယ်ဆိုတာဒါကျွန်တော်သိတဲ့လောက်ပထမဦးဆုံးအကြိမ်မြန်မာတိုင်းမှာပထမဦးဆုံးအကြိမ်တရားဝင်ပေါ့လေနိုင်ငံတော်အဆင့်တရားဝင်ဖွဲ့တာပထမဦးဆုံးအကြိမ်လို့ကျွန်တော်နားလဲပါဆိုတော့ဒါအင်မတန်ကိုထူးခြားတဲ့ခြေလှမ်းတစ်ချက်ပါဆိုတော့ဒီခြေလမ်းကိုလက်ရှိတန်းကျူဦးဆောင်နေတဲ့လူတွေကလည်းပဲပေါ့ပေါ့လေးတွေးပြီးတော့လုတာတော့ဟုတ်မယ်လို့ကျွန်တော်မထင်ပါဘူးဆိုတော့ဒီကော်မရှင်ကိုဦးဆောင်မဲ့ကိုဖီအန်နန်ဆိုတာကလည်းကုတသမဂ္ဂတွင်မှုချုပ်20တာဝန်ထမ်းဆောင်ခဲ့တဲ့လူဖြစ်တယ်။သူကအလုအားနေတဲ့လူကြောက်တော့မဟုတ်ပါဘူး။သူမြန်မာနိုင်ငံလူရေးကိစ္စကိုစိတ်ဝင်စားနဲ့လာပြီးအကူအညီပေးတာဟာကောင်းတဲ့ကိစ္စတစ်ခုလို့ရောမြင်လို့မရဘူးလားခင်ဗျာ
။ကျွန်တော်အနေနဲ့ပုဂ္ဂိုလ်ရေးရာကိုဖီအန်နန်ပေါ်မှာကျွန်တော်တို့အနေနဲ့ဟိုပြောစရာမရှိပါဘူး။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့အခြေအနေကကျွန်တော်တို့ကအတိဆုံးပါကျွန်တော်တို့နိုင်ငံမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်တိတဲ့အဲဒေတာခါနေရှိပါတယ်နှစ်ဖက်လူအဖွဲ့အစည်းတွေကပုံကူတွေလည်းရှိပါတယ်အဲနိုင်ငံကိုကိုစားပြုတဲ့လူမျိုးကိုကိုစားပြုတဲ့အဲဒီနိုင်ငံရေးပါတီဒီအကျင်းအသိပညာရှင်အသက်ပညာရှင်တွေလည်းအဲရှိပါတယ်ခင်ဗျအဲဒီဓာရီနဲ့ကျွန်တော်တို့ရှေ့ဆက်သွားလို့အလုပ်ဖြစ်ပါတယ်အဲဒါနိုင်ငံသားအနေပြောင်းနေတယ်ဘလောက်ပဲအဲတော်ဒီတက်ကြီးပေါ့နော
်ဟို
ဥပမာဆိုတော့ပါရဂူတယောက်ကနေပြီးတော့အော်ဆွေဒီမှာတောက်ပင်ချောင်းရှိတယ်ဆိုတာကိုဆွေသမားလောက်ကိုမပြောနိုင်ပါဘူးအဲ့
ဒါဒါပေမဲ့ဥပဒေကျွန်တော်ဖြတ်ပြောပြစီ
ကျွန်တော်တည်တယ
်အဲ
ကျွန်တော်တို့ဒါအပေါ်မှာကျွန်တော်တို့ညင်ညွတ်ညွတ်နဲ့လုပ်မယ်အဲတဘောကဘယ်ကိစ္စကစကင်ရမလဲဒီကိစ္စကနိုင်ငံကအတိဘလောက်ရှိပါစီနိုင်ငံအတွေ့အကြုံဘလောက်ရှိပါစီတကယ်တမ်းဒေသမှာလိုရမှာကနိုင်ငံသားပြဿနာဖြစ်တယ
်ဟုတ်ကဲ့ဥပဒေ
နိုင်ငံသားပြဿနာကိုကျွန်တော်အချင်းချင်းတစ်ခု
ဟုတ်ကဲ့ဥပဒေကျွန်တော်နည်းနည်းဖြတ်မိပြစေဒါပေမဲ့ဒီကော်မရှင်ကလူ6ယောက်ပေါ့6ယောက်မှာ3ယောက်ပဲနိုင်ငံသားပါတာပါကျန်တာကမြန်မာနိုင်ငံတွင်ကလူတွေပါဆိုတော့မြန်မာနိုင်ငံတွင်ကပါဝင်တဲ့လူအစုအတွက်ကလည်းပုံများတယ်လို့ပြောရမှာပါဥပဒေအ
ဲဟုတ်ပါတယ်ဒါပေမဲ့ဥက္ကဋ္ဌဖြစ်တဲ့သူကကိုဖီအန်နန်ဖြစ်ပါတယ်ဥက္ကဋ္ဌရဲ့အဆုံးအဖြတ်အကြံပေးချက်ကဒီကော်မရှင်မှာသွားမိုးနေပါလိမ့်မယ်အဲပြီးတော့ဒီထက်ကပါလာတဲ့တိုင်းရင်းသားတွေနိုင်ငံသားတွေဆိုရင်လည်းဒီထက်အဲထဲထဲဝင်ဝင်တည်တဲ့ပုံကိုယ်တွေနော်နှစ်ဖက်လူအဖွဲ့အစည်းကတော့ပါပါတယ်ဒါပေမဲ့အဲ့ဒီမှာအသက်ပညာရှင်တွေဥပဒေပညာရှင်တွေနိုင်ငံဒေသပြည်သူကိုကိုစားပြုတဲ့နိုင်ငံရေးပါတီဝင်တွေအဲအဲ့ဒါမျိုးတွေပါပြီးမှပူးပေါင်းဆောင်ရွက်မှဒါအဖြေကောင်းရမယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့နောက်တစ
်ဆင့်အကြမ်းကတော့နိုင်ငံသားကိစ္စပဲ
နို
င်ငံသားကိစ္စကိုလူအခွင့်အရေးရှိတောင်းကကြွေကြည့်လို့လည်းမရဘူးနိုင်ငံသားဖြစ်ပါစေကိုဗစ်အနလာပြီးတော့ကျွန်တော်တို့ကဒါနိုင်ငံသားကိုဒီသူတွေကိုပရိုမိုးရှင်းဒါလိုက်ပေးလိုက်တယ်ဆိုလို့လည်းမရဘူး72ခု
Nangana Uri, Nanjang, which no Toya Machipari. Now Nanganola could love them. I guess I would do that song in the Kalamulu, Tron and Naro Dio, and I have a power with Bama Tumabu, they are New York, Songji, when she had to know Nanga, now, which you know, Tishin, Tishimu, Yishin, she let you sit in the original China. And I got to know Aro, Blaubet Tabby, Blaubet Pivoti, Kunanga, Aye Kisha, Nangana Tira, Diga Chi, the original Mine. Now, the commission will be her away young me, the Diva young me.
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်တို့ကလည်းအခုလောလောဆယ်မှာအဲ့ဒီကအစင်ချီကြီးနာအောင်များတာဖန်တီးရကြသွားမလားလို့ကျွန်တော်စိုးရင်ပါတယ်နောက်တစ်ခုကကိုဖီအန်နယ်ကဒီမြန်မာလူမျိုးမဟုတ်တဲ့ခါကြတော့လေဖိပန်လို့ဖိမာတော့မှဒါလာစမှုတွေရှိရဆိုတော့ကိုဖီအန်နယ်ကိုလေအဲ့ဒါမျိုးဖြစ်သွားမှာဘူးလို့ကျွန်တော်စိုးရင်ပါတယ်ဟုတ်ကဲ့ပြီးတော့
ဘုကဘန်ကင်းဝင်းတို့ကလေဒီမှာကြတော့ဟိုရိုဟင်ဂျာဆိုတဲ့ဟာကိုလက်တီးလက်မောင်းထောင်ပြီးတော့ထောက်ခံတယ်ဆိုတော့ဒီအသုံးဆောင်လေးတွေကိုဒီလိုမျက်မျက်တက်တက်လေးကျွန်တော်သုံးစီရှင်ပါတယ်ဒီမှာအဲ့ဒါမျိုးကျွန်တော်စိုးရင်ပါတယ်ဟုတ်ကဲ့ခင်ဗျာပြီးတော့နောက်တစ်ခုကဒီနိုင်ငံခြားသားကကူညီယူတဲ့ကိစ္စမှာကျွန်တော်တို့ကကိုရီးယားမှာလည်းဥပမာရှိပါတယ်တန်ကိုရီးယားတန်ကိုရီးယားငါး
ခရင် ဘာသာ ဟာ 300 ခိုင်နှုန်းကနေ 500 ခိုင်နှုန်းထိတိုးတက်သွားပါတယ်
အဲ့ဒါမျိုးဖြစ်သွားမှာကိုလေကျွန်တော်အများကြီးစိုးရင်ပါတယ်ဟုတ်ကဲ့ကိုကျော်စိုးရင်ချက်တွေကတော့အများကြီးပေါ့ခင်ဗျာနော်ကျွန်တော်တို့ရဲ့စိုးရင်ချက်တွေလည်းရှိမှာပါကိုကျော်စိုးကျေးဇူးအများကြီးတင်ပါတယ်နောက်တစ်ယောက်ကျွန်တော်ဆက်ပြီးတော့ဖိတ်ခေါ်ပါမယ်ကျွန်တော်တို့စကိုင်းတိုင်းမော်လိုက်မြို့နယ်ဝေယုံသာကြီးရွာကဦးကြအောင်ဖြစ်ပါတယ်ဦးကြအောင်ဆွေးနွေးလို့ရပါပြီဦးကြအောင်ဆ တယ်ဆိုတာကိုဖီအာနာဆိုတဲ့ပုဂ္ဂိုလ်ကလည်းပဲသူကဒီရက်နေ့ကတကယ်ကြီးလူတန်းစားမဟုတ်ပါဘူးတကယ်ပညာရှင်ကြီးပါကုလသမဂ္ဂရဲ့ကုလသမဂ္ဂမှာဆိုရင်လည်း20လူကြီးသားပုဂ္ဂိုလ်လည်းဖြစ်ပါတယ်နော်ဘယ်ဆုရှင်လည်းဖြစ်ပါတယ်ထို့ကြောင့်မို့ဒီနိုင်ငံတော်အကြံပေးအရာရှိဝန်ကြီးဌာနကဖဲ့ပြီးတယ်ဆိုတာမားရဲမယ်လို့မထင်ပါဘူးကျွန်တော်တို့ရဲ့မြန်မာနိုင်ငံအစိုးရပြောင်းလဲစဉ်ခင်ကမှာအမတန်မှပညာတတ်လူတန်းစားလိုပါတယ်ပညာရှင်ဒီစက်ကနေပြုလုပ်တဲ့ဥစ္စာမမားခြင်းအောင်ဆိုတော့ဒီသူပုဂ္ဂိုလ်ကလည်းအထူးကြိုးစားပြီးမှလုပ်ကံဆောင်ရွက်နေလို့ထင်ပါတယ်။ဒါကြောင့်မို့ကျွန်တော်ကတော့အကောင့်မြင်ဝါဒပဲကလည်းထုတ်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဦးကြောင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့တော်တော်ရှင်တူရှိပါတယ်။သူ့ရဲ့သဘောထားကနိုင်ငံတော်တိုင်ပင်ခံယုံကအစ်စ်ဖွဲ့လိုက်တဲ့ရခိုင်ကော်မရှင်ကိုအခုလိုနိုင်ငံသားတွေပါဝင်ဖွဲ့စည်းတာမကြိုက်လှပါပဲ။သူတို့ရဲ့လိုရတွေကိုစောင့်ကြည့်တင်တယ်လို့ထင်ပါတယ်။နိုင်ငံသားတွေပါတိုင်းနိုင်ငံတကာအရေးဖြစ်တော့ဘယ်လို့မှပြောင်းမသွားနိုင်ပါဘူး။အခုဖွဲ့စည်းလိုက်တဲ့အထက်မှာလည်းပြည်တွင်းကထင်ရှားတဲ့ပုဂ္ဂိုလ်6ဦးတောင်ပါသေးတာပဲ။ဘယ်လို့မှလမ်းကြောင်းပြောင်းမသွားနိုင်ဘူးလို့ပဲထင်မြင်မိပါတယ်။လူများလေးစားတဲ့ပုဂ္ဂိုလ်တွေပါထားတော့သူတို့စကားကိုနိုင်ငံတကာကိုပို့ပြီးချပြနိုင်တယ်လို့ပဲမြင်မိပါတယ်။ဆိုတော့ဥပိ္ပတန်အဲ့ဒီလိုအမြင်မျိုးနဲ့ရောချင်းကပ်လို့မရဘူးလားခင်ဗျ။
နိုင်ငံသားရှိဖို့ကိစ္စမှာဒီပုဂ္ဂိုလ်တွေကတော်ဥပမာအကြံပေးတယ်ဆိုတော့အကြံပေးတယ်ဆိုပေမဲ့အဲသူတို့ရဲ့အကြံကသူတို့ရဲ့စိတ်တဏ္ဍာမှာကိုလူအခွင့်အရေးထက်ကိုဟိုဆောင်းပေးရရဥပမာဆိုတော့ညာနော်ဟိုကျွန်တော်တို့နိုင်ငံမှာရှိတဲ့ဘင်္ဂလီတွေကိုဟာလားလူညာလို့သူ့နာမည်ကိုသူပေးခွင့်ရှိတယ်ဒါလူအခွင့်အရေးပဲဖြစ်တယ်ဆိုတဲ့စကားခဏခဏကြားရပြီးတော့ရှင်းစင်ခုနိုင်ငံသားဥပဒေအပြင်းထန်တယ်ချက်ပြင်းရမယ်ဆိုတာမျိုးခဏခဏတောင်းဆိုတယ်ပြီးတော့အဝေးမှာရောက်နေတဲ့အဲဒုက္ခတွေတားနေရှိတဲ့ဒုက္ခတွေကိုပြန်ပြန်လက်ခံရမယ်ဆိုတော့တောင်းဆိုမှုတွေရှိနေတယ်။အဲ့လိုများအကြံပေးခဲ့ရင်အင်းဒါဟာကျွန်တော်တို့အမျိုးသားအကျိုးစီးပွားနဲ့ဆန့်ကျင်ဖက်ဖြစ်တယ်။ဒါမဲ့လူခွင့်ရမှန်ကောင်းမှန်လိမ့်မယ်ကျွန်တော်အမျိုးသားအကျိုးစီးပွားနဲ့ဆန့်ကျင်မဲ့ဖြစ်တဲ့အတွက်နဲ့
ကျွန်တော်တို့ကလက်မခံရင်တောင်မှကျွန်တော်တို့အချင်းချင်းဒါဝိဝါဒကွဲပြားဖြစ်လာတယ်ပြီးတော့နိုင်ငံတကာကဒီအပေါ်မှာဟာလာမပြည့်မပြည့်ပြီးတော့တစ်ဖြည်းဖြည်းကျွန်တော်တို့ကိုတွန်းအားပေးလာမယ်အဲအဲ့ဒီအတိုင်း၆လအောင်တဲ့ဟာလာဒါကိုနိုင်ငံတကာပုံရိပ်အဖြစ်နိုင်ငံတကာအခက်အခဲအဖြစ်အဲတွန်းပို့လာမယ်ဆိုတော့ကျွန်တော်မြင်ပါတယ်အဲ့ဒါကြောင့်ဒါခုပြဿနာကိုဖြေရှင်းလို့မရနိုင်ဘူးလား
ဟုတ်ကဲ့ခင်ဗျ
ဒီကော်မရှင်ကလုပ်ခဲ့ပြီးပြီအကြံပေးစာတွေနော်လက်ပေါင်းများစွာစုံစမ်းဆစ်ဆီပြီးတော့အကြံပေးချက်တွေရှိတယ်ဒါမှမဟုတ်လုပ်ခဲ့ဘူးအခုအရာတွေကိုအားကြည့်ပြီးတော့ဒီအစိုးရလက်ထက်မှာကျွန်တော်ဆက်ပြီးလုပ်မယ်ဆိုရင်ကျွန်တော်ရှင်းရှင်းဟာလာဟိုတရားမဲ့တရားအပြည့်အစုံဖြည့်ဖြည့်တရစဉ်းစားပြီးတော့ကြာကြာရှင်းရှင်းဆွေးနွေးလာမယ်ဆိုရင်တော့အဖြစ်တစ်ခုရအောင်ရဲ့လို့ထင်တယ
်ဒီ
လိုပုံစံမျိုးနဲ့တော့ကျွန်တော်တို့ကလူခွင့်ရင်းနဲ့နိုင်ငံသားအခွင့်အရေးနော်ကျွန်တော်တို့အမျိုးသားအကျိုးစီးပွားဆန့်ကျင်ဘက်ဖြစ်လာမယ်ဆိုတာကိုတော့ကျွန်တော်တို့အများအချင်းဒီလိုပဲနေနေဒီလိုပဲလက်ခံထားရခင်ဗျာနော
်ဟုတ်ကဲ့ပါခင်ဗျာအီးမေးလ်နဲ့ဆွေးနွေးရတဲ့တော်တော်ရှင်တူကလည်းပဲမိမိပြည်တွင်းရေးကိုနိုင်ငံတကာအရေးလို့ပုံဖော်နေတဲ့အတွက်အင်မတန်မှရှင်းလင်းမိပါတယ်တဲ့ဒါရဲ့ဆွေးနွေးမဲ့တော်တော်ရှင်တူဖိတ်ခေါ်ပါမယ်ကျွန်တော်တို့ထိုင်းနိုင်ငံဖူးခက်ကကိုမင်းခိုင်ကိုမင်းခိုင်ဆွေးနွေးပါခင်ဗျာကိုမင်းခိုင်ရှိပါလ
ား
ဟုတ်ကဲ့ကိုမင်းခိုင်ဆွေးနွေးပါ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဒီကျွန်တော်လည်းရခိုင်တိုင်းမပြပါဘူး။အေးကျွန်တော်ဥဖေတန်းပြောရဥစ္စာကျွန်တော်ထောက်ခံပါတယ်။နောက်ပြီးတော့ဗါလဲဒီမြန်မာပြည်ရဲ့အရေးကိုနိုင်ငံရဲ့အရေးလို့လုပ်နေလို့ထင်ပါတယ်ညာ။နောက်ပြီးတော့အာကိုဗီယာနန်တို့ဗါတို့ပုဂ္ဂိုလ်ရေးကတော့ဘာမှမပြောဘူး။ဒါမဲ့အေးဒီလိုလာလို့ရှိရင်အဲ့လူအခွင့်ရေးပေးတယ်ကြီးကပါလာမှာဆိုတော့တို့တို့ဌာနေတိုင်းရင်းသားတွေရဲ့အာစိတ်ဆန္ဒတွေမေ့သွားမှာသိရတယ်ညာ
ဟုတ်ကဲ့ပါကိုမင်းခိုင်ကျေးဇူးအများကြီးတင်ပါတယ်
နောက်တစ်ခုအန်အန်ဒီအစိုးရကလည်းအာနိုင်ငံဖိအားတွေတော်တော်ကြောက်နေတဲ့ပုံစံလေးကြောက်ဟိုလူကြောက်ရဒီလူကြောက်ရအင်းကြီးဖြစ်နေတယ
်ဟုတ်ကဲ့
ဒါတကယ်တော့အေးမြန်မာကုပြည်တွင်းရေးကိုနိုင်ငံအရေးလို့မလုပ်သင့်ဘူးလို့ပြောထင်ပါတယ
်ဟုတ်ကဲ့ကိုမင်းခိုင်ကျေးဇူးအများကြီးတင်ပါတယ်တရမျိုးကဦးလာမြင့်ဆွေးနွေးရမယ်အလှပါဦးလာမြင့်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့နှစ်ချက်ဆွေးနွေးလို့ပါတယ်နိုင်ငံသားကျွန်တော်ရပုဂ္ဂိုလ်ပါတာတော့ကျွန်တော်မူရကျွန်တော်ကျိုးဆိုပါတယ်ဘာလို့လဲဆိုတော့ဒီဖြည်များလာလို့ရှိရင်ကျွန်တော်တို့ရွေးချယ်စရာအဖြစ်နေပေရပိုးပြီးကျယ်ဝင်းလာမယ်ပိုးပြီးတော့လည်းကျွန်တော်တို့အပြုသဘောဆောင်မယ်လို့ကျွန်တော်ထင်ပါတယ်အဲနောက်တစ်ချက်ကျွန်တော်ထောက်ပြချင်တာတော့အဲ့ဒီပုဂ္ဂိုလ်တွေကိုကျွန်တော်ညံပူဇော်ကပေးရမယ်ဗာညာဆိုပြီးတော့အခု Facebook တွေမှာတက်လာတာတွေ့ပါတယ်အဲ့ဒါကတော့ကျွန်တော်တို့ဆင်းရဲတဲ့နိုင်ငံဖြစ်နေတော့အဲ့ဒီရိတ်တွေကနည်းနည်းနဲ့ထောက်မလားပေါ့နော်အဲ့ဒါလေးတစ်ချက်ကျွန်တော်စိုးရိမ်နေရှိပါတ
ယ်ဟုတ်ကဲ့ခင်ဗျာ
နောက်တစ်ချက်ကတော့နောက်တစ်ချက်ကတော့ကျွန်တော်တို့ဒီစုံစမ်းရေးကော်မရှင်ပေးထားတဲ့တာဝန်တွေထဲမှာဒီရခိုင်အရေးဖြစ်ရတဲ့ cost ပေါ့နော်အကြောင်းရင်းကိုရှားဖို့ဆိုတာကျွန်တော်မတွေ့ဘူးခင်ဗျာဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုကျွန်တော်ဒီသမိုင်းဖြစ်ချက်တစ်ခုကျွန်တော်ကိုးကားလိုပါတယ်ဟို1930ခုနှစ်လွန်ကာလတုန်းကကလားပါမှာဒီကြုံဆိုတာဖြစ်ခဲ့ပါတယ်အဲ့ဒါဗမာပြည်တကြီးလုံးဖြစ်တာပါဒီလိုမျိုးတော့အသေးကြောက်တွေလည်းညာနဲ့ချီပြီးရှိခဲ့ပါတယ်။ရှိတဲ့အခါကျတော့အဲ့ဒီကအင်္ဂလိပ်ဘီရင်ကဒီလိုပဲစုံစမ်းရေးကော်မရှင်တွေဖွဲ့ပါတယ်။အဲ့ဒီကော်မရှင်မှာတော့အဲ့ဒီကလွတ်တော်အမတ်တွေရှိနေပြီးနောက်တစ်ဖက်အရသားတွေပါပါတယ်။နောက်အဲ့ဒီမှာဒီဘီရင်ကချပြတဲ့ဓာတ်ညွန်ချက်ထဲမှာဒီဖြစ်ရတဲ့အကြောင်းရင်းကိုသူကရှားပါဆိုပြီးတော့ပြောထားတယ်။ဆိုတော့ကော်မရှင်ရဲ့အဲ့ဒီရှားဖွေးတွေ့ရှိချက်ကတော့ဘာလို့ဆိုလို့ရင်ဒီဖြစ်ရတဲ့အကြောင်းရင်းကတဲ့ဒီအဲ့ဒီကဖြစ်တဲ့ကျွန်တော်တို့ဒီဟိုဗုဒ္ဓဘာသာကိုဟောဖြစ်တဲ့ဟိုဆောလောကကြီးတဲ့သာဝတ္ထုရှိတယ်မော်လ
ီဟုတ်ကဲ့ဦးဦးတမ်းမြေချုပ်ပေးပါ
သာဝတ္ထုဖြစ်ရတာအဓိကမဟုတ်ဘူးတဲ့သူတို့ပြောတဲ့ဥစ္စာက1930ပြည့်နှစ်ကမ္ဘာစီးပွားရေးအကျတည်းကြီးကဗမာပြည်ကိုလည်းရိုက်ခတ်လာတယ်စပါးသေးတွေကျတယ်အဲ့ဒီခါကျတော့ဗမာတိုင်းသားတွေကနိုင်ငံသားတွေပေါ်မှာငါတို့စီးပွားရေးကိုလာပြီးလူရက်တယ်လို့မြင်လာတဲ့အတွက
်ဟုတ်ကဲ့
အချိန်ကအဲ့ဒါအကြောင်းတရားလို့အဲ့လိုဒီသူတို့ကြာပွေထားတွေ့ပါတယ
်ဟုတ်ကဲ့ဟုတ်ကဲ
့ကျွန်တော်တွန်းချင်တာအခုဒီကော်မရှင်အနေနဲ့လေးပဲ cost ကိုအဲ့လိုနည်းနည်းစဉ်းစားကြဖို့ဟိုကျွန်တော်အကြံပေးပါတယ
်ဟုတ်ကဲ့ခင်ဗျညံပူဇော်ကိစ္စတော့ကျွန်တော်တို့တရားမသိရသေးပါဘူးဘလူပါညာဘလူပေးမယ်ဆိုတာထားပါတော့နော်အဲ့ဒီကိစ္စတော့ကျွန်တော်နောက်တစ်ထပ်ခါလေးဆက်ခေါ်ပါမယ်ကျွန်တော်တို့အချိန်နည်းနေပါပြီစစ်တွေမျိုးကဦးလာဝင်ဆွေးနွေးပါခင်ဗျ
ဟုတ်ကဲ့ပါခင်ဗျကျွန်တော်ဦးလာဝင်ပါခင်ဗျကျွန်တော်ကကျွန်တော်ပြောမယ့်အကလုံးဥပေသံပြောတာတော့ဟိုမှာပြောတာကလုံးပါသွားပါပြီကျွန်တော်တူတူတော့ပြောပါမယ်ဒီလူတွေကိုဒီနိုင်ငံတကာကော်မရှင်တွေကိုလက်မခံရှိဒီမှာရှိနေတဲ့အစ္စလာမ်တွေကိုဗောမွတ်စလင်တွေကိုဒီအခုပိတ်ပင်ထားတဲ့ဖိနှိပ်ထားတဲ့ခရီးသွားလာခွင်တို့ပညာသိရင်ခွင်တို့လောကခွင်တို့အပြည့်အဝခံစားခွင့်ပေးလိုက် ဒါနေလန်တကုတ်ကော်မရှင်ကလိုမရှိလို့ရှိရင်ဒါကိုသူတို့ရသိရတိုက်တယ်ခါးစားခွင့်ကိုပွင့်ပေးရမှာဖြစ်ပါတယ
်ဟုတ်ကဲ့ဦးလာဝင်ကျေးဇူးအများကြီးတင်ပါတယ်နောက်ထပ်ကကျွန်တော်ရန်ကုန်မြို့ကဦးကျော်လင်းဦးကျော်လင်းဆွေးနွေးပါခင်ဗျအ
ော်ဒီလောက်ကျွန်တော်ပထမနိုင်ငံရေးအခြေခံပါဗျာနောက်ပြီးတော့လူခွင့်ရေးဆိုပြီးတော့ပြောနေပြီလေကျွန်တော်အကြေခါလို့ရတာကဒီခုအဲဒီမှာပိုင်းမှာကဘာစီကြီးပြီးနေတာပေါ့နော်နိုင်ငံတည်းရဲ့အချုပ်ချာအာဏာနဲ့နေနေမိတ်ဆိုင်ရာဟာလေကျွန်တော်မင်းစပယ်လောကပြည်သူ့ဥပဒေကိုလည်းကျွန်တော်နိုင်ငံတည်းကကာကွယ်ဖို့အစိုးရကတာဝန်ရှိတယ်ဒါမှလည်းကျွန်တော်လူခွင့်ပေးနေရမယ်လူခွင့်ဆိုတာလည်းကျွန်တော်ပြောအစိုးရတွေရှိနေတဲ့ပြည်သူ့ဥပဒေကိုယူမဆိုင်ဘူးဆိုရင်ဆိုတော့ကျွန်တော်တို့ထောက်ပံ့ရှင်းစင်ဖို့ဟာလေနိုင်ငံရေးဥပဒေဘာမှမရခွင့်ရကြမလို့မဟုတ်ဘူးမတင်ရရဆိုတော့ပုံစံမျိုးနဲ့နိုင်ငံတကာဝန်ကိုတော့ငါတို့မရအောင်လုပ်မယ်ဆိုတဲ့အချက်ကြီးကတော့လူခွင့်နဲ့မကဘူးနိုင်ငံတကာအချုပ်ချာတော့တည့်ရဆက်ပြဆောင်ရတာဖြစ်သွားပြီဗျာအဲ့တော့အဲ့ဒါမျိုးကြောင့်လည်းကျွန်တော်တို့ဘဏ္ဍာမှုဝါလည်းရှိတယ်။နိုင်ငံတကာရဲ့အချုပ်အခြာအာဏာကိုပြောမယ်ဆိုလို့ရှိရင်တော့ဗျာဒီနိုင်ငံကလုံးဝဆော့ဖို့ကမရှိပါဘူး။အဲ့ဒီဒေတာတွေကပြန်ဆင်းလာပြီးဒေတာကတိုင်းရင်းသားတွေနဲ့နောက်မှဝင်ရောက်လာတဲ့လူတွေပြောမယ်ဆိုရင်တော့ဒီဟာကိနာအစိုးရကလည်းပြောခဲ့ပြီးဘာမှပြောဝင်ရောက်လာတော့ရင်းကြများတယ်။ကျွန်တော်ကဒင်္ဂလားဒေသမှာဝင်ရောက်လာတော့အဲ့ဒီဆိုဒီမျိုးဆိုပြီးတော့ပြောပြီးရှိတာပဲ။အဲ့ကျွန်တော်အဲ့ဒီစီးနေခုရင်မဟုတ်ဘူး။ဟိုဒင်္ဂလားဒေသကောက်နေပြီလူပေါင်း၄၀တိရှိတယ်
။ဟုတ်ကဲ့ဦးကျော်လင်း
အဲ့တော့ကျွန်တော်တို့အဲ့ဒီစီးနေကိုဟိုတော့လူမလာမှသူထုတ်ပြန်တော့မယ်။ကျွန်တော်တို့ဒီမှာလူစမ်းချီရှိတော့ထုတ်ပြန်လိုက်ပုံရှုပ်ကုန်ပါတော့။
ဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်။ဦးစောလွင်ဆွေးနွေးဖို့အလှည့်ပါခင်ဗျာ။ဦးစောလွင်ဆွေးနွေးပါ။ဦးစောလွင်ဆွေးနွေးပါခင်ဗျာ။ဦးစောလွင်ဆွေးနွေးပါခင်ဗျာ။ဦးစောလွင်ဆွေးနွေးပါခင်ဗျာ။ဟုတ်ကဲ့ဦးစောလွင်ကကျွန်တော်တို့လူကျက်ပ
ါပဲ။အစ္စလာမ်ပြည်ဆိုတာဒီလူတွေနဲ့မသက်ဆိုင်ဖို့လို့ဥပဒေယူဆတာတာတာကမှနေပြီဒီလိုတွေကို finish လုပ်ချင်တာတာကွင်းပဲဒါမှမဟုတ်ကမရှင်ကိုလက်ခံပေးကမရှင်ကိုလက်မခံရှိရင်ဒီလူတွေရည်ရည်ရတဲ့ကြကိုရတယ်ဘုအပြေဝဲအပြေဝဲပေးရမှာဒါပဲနေလက်ကိုရှိတယ်ဒါပါပဲခင်ဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဦးစောလွင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့မောင်ဝင်းဟန်အင်းလေး email နဲ့ပို့ထားတဲ့ဆွေးနွေးမှာလည်းပဲကော်မရှင်ရဲ့လုပ်ငန်းတွေအောင်မြင်ဖို့ကတော့ဗမာပြည်သူတွေနေနဲ့ဗမာပြည်ဟာကမ္ဘာကုလသမဂ္ဂအပါအဝင်ကမ္ဘာမိသားစုဝင်နိုင်ငံတွေနဲ့ဝန်ဆန့်ပြီးအဆင်ပြေချောမွေ့စွာဆက်ဆံသွားနိုင်မှာဗမာပြည်ဖွံ့ဖြိုးတိုးတက်မယ်ဆိုပြီးတော့မောင်ဝင်းအင်းလေးကဆွေးနွေးထားပါတယ်သူဆွေးနွေးထားတာရှိပါတယ်ကျွန်တော်ချုပ်ပြီးတော့ပြောတာပါဆိုတော့ဥပိသန်နောက်ဆုံးအချုပ်လေးဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကတော့လေဒီရဖိုင်ကြီးနယ်မှာအဲ့ဒါဒီမွတ်စလင်ကိစ္စနဲ့ဆိုရင်ကျွန်တော်တို့ငွေရင်းတစ်ခုလို့ပေါ့ဗျာဘိုးဘိုးချက်မှကြာပါတယ်အဲတကယ်တမ်းခံစားရတာကလည်းဒီနှစ်ဖက်လူအဖွဲ့အစည်းတွေပဲအဲခံစားခဲ့ရတာဖြစ်ပါတယ်ပြီးတော့ဒီလူတွေပေါ်မှာလည်းကျွန်တော်တို့အနေနဲ့အဲနိုင်ငံသားမဖြစ်စေရင်တို့နော်အဲအဲ့လိုမျိုးလဲဌာနမရှိပါဘူးတန်ဖြစ်ပြင်းဖြစ်ထိုက်တဲ့တွေကိုဖြစ်အောင်လဲကျွန်တော်တို့အနေနဲ့အားပေးနေပါတယ်တိတ်တွန်းနေပါတယ်ဒါကြောင့်လည်းပဲ82ခုနိုင်ငံသားဥပဒေတစ်ခုပဲကျွန်တော်တို့မှာကအားကိုးရာအဆုံးဖြတ်ပေးစရာရှိပါတယ်အဲအဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီနိုင်ငံသားတွေကိုနိုင်ငံသားအခွင့်အရေးရလာဖို့ဆိုရင်အဲဒီ82ခုနိုင်ငံသားအားဒီဟိုတင်းမှာပေါ့နော်လုပ်ငန်းစီမှာပေါ့ဟိုဒါပါဝင်ချက်ထားပြီးတော့ဟိုရရရှိပါတယ
်ဟုတ်ကဲ့ပါဘူး
ဒီနေ့ရခိုင်ပြည်နယ်ထဲမှာအကန့်အသတ်ကြီးရှိနေဆိုရလဲကျွန်တော်တို့လက်ခံပါတယ
်ဟုတ်ကဲ့ပါဦးပြည်သူ
ကျွန်တော်တို့ဟာဒီမှာအာဒီရခိုင်ပြည်နယ်ထဲမှာတော့နေရပြီးတော့
ပ
ါပြည်လာရင်လမ်းတစ်ဝက်ကဖမ်းပြီးတော့သူတို့ပြန်ပို့တယ်ထောင်ချတယ်ဆိုတော့ဒီလဲကျွန်တော်လုံးဝမကြိုက်ပါဘူးကျွန်တော်ရခိုင်ပြည်နယ်ကိုတိရှာပြတ်နာတစ်ခုအဖြစ်ပြစ်မှတ်တင်ပါဘူးဒါကြောင့်ဘာလို့ပြောဟိုအရှုပ်ပြောရမယ်ဆိုရင်တော့ဒီလူနဲ့ကျွန်တော်တို့အသူရှင်တွဲနေတိုင်းအတွက်ဆိုရင်ကျွန်တော်တို့အရှင်းရှင်းနားလည်မှုရဖို့ဒီရောက်နေတယောက်ဟာကျွန်တော်တို့နားလည်မှုရနိုင်မှသာလိမ့်ရင်အင်းဒါပြများဒေတာကဝင်ဆက်ဆရာမလို့ပဲကျွန်တော်တို့ရှင်းချင်
းဟုတ်ကဲ့ပါဦးဖေတ
ရှင်းနိုင်မယ်ဆိုရင်နင်းရှင်းဆိုင်ရှင်းနိုင်မယ်ဆိုရင်တော့ကျွန်တော်အကောင်းဆုံးပဲဖြစ်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါရခင်ဗျာပေးနိုင်ဆွေးနွေးပေးသူပေါင်ဆွေးနွေးသူအားလုံးကျွန်တော်ဒီမှာပဲဆက်လိုက်ရပါစီ
ကိုကျွတ်တိုင်းဆွေးနွေးတင်ဆက်တဲ့ဒါရိုက်ဒီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုအဆက်ပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကြီးညာပြမှာဖြစ်ပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံမှာဖေဖော်ဝါရီလတုန်းကအပြစ်ရသဘောတူညီမှုရရှိခဲ့ပြီးတဲ့နောက်ကနဒါငြင်းချမှုရခဲ့ပေမဲ့အခုဆီးရီးယားရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတောက်ကြားနေမှာပြောပါရတယ်။ဒါပေမဲ့အမေရိကန်နဲ့ရုရှားတို့ဟာပိုပြီးရရှိတည်တံ့နိုင်မဲ့သဘောတူညီချက်အသစ်တစ်ခုရဖို့အရေးပုံမနှိဆက်လာပြီလို့ပြောပါရတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့တွေ့ဆုံပြီးမှဝန်ကြီးကယ်ရီကအခုလိုပြောလိုက်တာပါ။နိုင်ငံခြားရေးဝန်ကြီးနှစ်ဦးဟာစီးရီးပူပေါင်းဆောင်ရွက်နိုင်ရင်းနဲ့ဆီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုချေမှုန်းနိုင်ဖို့အချက်လက်များဝေရည်အတွက်အဖြေရှာဖို့ကြိုးစားနေကြတာဖြစ်ပါတယ် ဗြိတိန်နိုင်ငံကိုဥရောပသမဂ္ဂအဖွဲ့ EU ကနေထွက်ဖို့တရားဝင်လုပ်ငန်းတွေမစခင်ဒီကိစ္စကိုလွှတ်တော်မှာထပ်ပြီးဆွေးနွေးမဲခွဲဖို့ဗြိတိန်ဝန်ကြီးချုပ်သရီဆာမေကလှုံ့ဆော်မှာမဟုတ်ဘူးလို့ The Daily Telegraph သတင်းစာမှာစနေနေ့ကရေးသားထားပါတယ်။သတင်းရင်းမြစ်ကိုတော့အတိအကျဖော်ပြမထားပါဘူး။လွှတ်တော်ထဲကဆန့်ကျင်ဘက်တွေကိုဒီအရေးနှောင့်နှေးနေအောင်လုပ်ဖို့ဝန်ကြီးချုပ်မေကအခွင့်အရေးပေးမှာမဟုတ်ကြောင်းနဲ့ဝန်ကြီးချုပ်တယောက်အနေနဲ့လွှတ်တော်ရဲ့အမဲမပါဘဲဗြိတိန်ကထွက်ခွာရေးကိုစတင်လုပ်ခွင့်ရှိကြောင်းဥပဒေအကျိုးဆောင်ရဲ့အကြံပေးချက်တွေလည်းရယူပြီးဖြစ်တယ်လို့ Telegraph သတင်းစာမှာဖော်ပြထားပါတယ်။
သတင်းကြေညာကိုနားလည်ကြည့်ကြပေးကြတာပါဒီညအစီအစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ် VOA American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးကြတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.